ဒီလိုဆိုရင်နိဗ္ဗာန်ရောက်ချင်တဲ့ပုဂ္ဂိုလ်များဟာဘယ်ကိလေသာကိုအရေးတကြီးပယ်တတ်ရမှာလဲဒိဋ္ဌိကိလေသာပယ်တတ်ရမယ်နော်ဒါအမြဲတမ်းရေးကြည့်ပါတယ်ဒိဋ္ဌိကိလေသာသာမိမိတို့ရဲ့တန်တမာခိုင်ခိုင်မြဲမြဲခံနေလို့ရှိရင်ဒီပုဂ္ဂိုလ်ဘယ်တော့မှနိဗ္ဗာန်မရဘူးနိဗ္ဗာန်သွားခြင်းတဲ့ပုဂ္ဂိုလ်များအတွက်ဒိဋ္ဌိသည်အကြီးဆုံးသောရံသူကြီးလို့မှတ်လိုက်ပါဟုတ်တယ်မလားနိဗ္ဗာန်သွားခြင်းတဲ့ပုဂ္ဂိုလ်တွေအတွက်အကြီးဆုံးသောရံသူကြီးဟာဘယ်လိုလဲတော့အခြားခြားသောကိလေသာတွေလည်းပဲမိမိတို့အတွက်ရံသူတွေပါပဲဒါပေမဲ့အကြီးဆုံးသောရံသူကြီးဟာဒိဋ္ဌိကိလေသာပဲနော်ဒိဋ္ဌိကိလေသာပဲဒါကြောင့်ကိလေသာထဲမှာအကြောက်ရဆုံးကိလေသာဘယ်လိုလဲလို့မေးရင်ဒိဋ္ဌိကိလေသာနော်အကြောက်ရဆုံးကိလေသာဘယ်လိုလဲလဲအခုဘုန်းကြီးတို့ယောဂီတွေအားလုံးတရားနာပရိသတ်ပေါင်းတော်ကောင်းနေဘုရားဘာသာတော်စင်များဖြစ်ကြသည့်အားလျော်စွာဘုရားဘာသာရဲ့ဆုံးမဩဝါဒကိုခံယူထားကြတဲ့ပုဂ္ဂိုလ်များဖြစ်ကြသည့်အားလျော်စွာနိဗ္ဗာန်မလိုချင်တဲ့ပုဂ္ဂိုလ်များဘယ်နှယောက်ရှိတယောက်မှမရှိဘူးပေါ့နော်နိဗ္ဗာန်မလိုချင်တဲ့ပုဂ္ဂိုလ်တယောက်မှမရှိကြဘူးနိဗ္ဗာန်လိုချင်လို့လည်းပဲဒီနေရာရောက်လာကြတာမဟုတ်လားနိဗ္ဗာန်လိုချင်လို့ကိုတကူတကနော်တချို့ဆိုရင်အတော်ရဝေးကအတော်ဝေးဝေးကနေပြီးတော့ရောက်လာကြရတာဒီလောက်ပင်မခံပြီးတော့လာကြတာဘာလိုချင်လို့လဲလို့မရင်ဘယ်လိုပြောနိဗ္ဗာန်လိုချင်လို့နိဗ္ဗာန်လိုချင်လို့နိဗ္ဗာန်ဒီဘောဓဘာသာဝင်တို့ရဲ့အဓိကပန်းတိုင်ပဲနော်ဘာသာတိုင်းဘာသာတိုင်းမှာသူအသေးသေးပန်းတိုင်လေးတွေရှိကြတာပေါ့လောကမှာကဘာမှာအထင်ရှားဆုံးသောဘာသာကြီးဘယ်နှခုရှိ၄ခုရှိဒါလေးတွေမှတ်ထားပေါ့ဘာသာကြီးဘယ်နှခုရှိလဲ၄ခုပါဗျာဘုရားဘာသာကတော့ကိုသိနေတဲ့ဘာသာမလို့နံပါတ်၁လို့ထားလိုက်ပေါ့နောက်ဘယ်ဘာသာတွေရှိသေးတုန်းဟိန္ဒီဘာသာရှိတယ်မွတ်စလင်ဘာသာရှိတယ်ခရစ်စတန်ဘာသာရှိတယ်နော်ကောင်းပြီဒါဖြင့်ဘုန်းကြီးတို့တရားဓမ္မတွေဘုသူဒ္ဓကျွယ်ဝတဲ့ပုံပေါက်ပါတယ်အဲ့ဒီဘာသာကြီး၄မျိုးထဲမှာအဦးဆုံးပေါ်တဲ့ဘာသာကဘယ်ဘာသာတော့ဟမ်ကဘာပေါ်မှာအဦးဆုံးပေါ်တဲ့ဘာသာကဘယ်ဘာသာပါလဲဟိန္ဒီဘာသာနော်ဟိန္ဒီဘာသာဟိန္ဒီဘာသာလို့ဒီလိုခေါ်ပါတယ်ဟိန္ဒီဘာသာကိုဟိန္ဒူလို့လည်းဒီလိုလည်းပြောကြတာပေါ့နော်ဟိန္ဒူလို့လည်းဒီလိုလည်းပြောကြတာပေါ်ကစားတော်ကတော့သူကဟိန္ဒူလို့ဒီလိုမခေါ်ဘူးဗျမနဘာသာလို့ဒီလိုခေါ်တယ်နော်ဘာသာအနေနဲ့ပြောတော့ဗျမနဘာသာကျမ်းအနေနဲ့ပြောတော့ဝေဒကျမ်းပရမဆုံးဗျမနဘာသာဆိုပြီးတော့သူတို့ကသူတို့ရဲ့ဘာသာကိုနာမည်တက်ထားခဲ့ကြ။ဘာဖြစ်လို့ဗျမနဘာသာလို့နာမည်တက်တယ်လဲမေးရင်ဗျမနဆိုတဲ့စကားကအမျက်ဆုံးလို့အဓိပ္ပာယ်ရတယ်။နော်။အမျက်ဆုံး။အဲ့ဒါအဲ့ဒီပုံကိုယ်တွေကသူတို့ကဘလောက်အထိသူတို့ကိုသူတို့အမွန့်တင်ပြီးတော့ပြောတယ်လဲဆိုရင်လူမျိုးကြီး၄မျိုးရှိတယ်တဲ့။ကဘာဥခါကာလမှာနံပါတ်1ကဗျမနလူမျိုးနံပါတ်2ကခရိယလူမျိုးနံပါတ်3ကဝတ္တလူမျိုးနံပါတ်4ကသုဒ္ဓလူမျိုးအဲ့ဒီလူမျိုးကြီး၄မျိုးရှိတယ်အဲ့ဒီလူမျိုးကြီး၄မျိုးထဲမှာဗျမနလူမျိုးဟာအမျက်ဆုံးပါပဲတဲ့နော်ဗျမနလူမျိုးဟာအမျက်ဆုံးပါပဲတဲ့အမျက်ဆုံးဆိုတဲ့စကားကိုပါဠိလိုတော့ဗျမနလို့ဒီလိုခေါ်တယ်အဲ့တော့ဗျမနဆိုတဲ့စကားကိုကအမျက်ဆုံးလို့ဒီပဲရတယ်ဒါကြောင့်သရုပ်ကိုသရုပ်အမြတ်ဆုံးဆိုပြီးတော့အမွန့်တင်ပြီးတော့ဗျမနလူမျိုးသရုပ်ကိုကြွယ်တဲ့ဘာသာကိုလည်းပဲဗျမနဘာသာဒီလိုနာမည်တက်ခဲ့တာပေါ့နောက်ပိုင်းကျတော့မှဟိန္ဒီဘာသာဆိုပြီးတော့ပြောင်းပြီးတော့ခေါ်လိုက်ကြ နောက်တစ်ခါသရုံနောက်မှာဒုတိယပေါ်လာတဲ့ဘာသာကဗုဒ္ဓဘာသာနော်ဒုတိယပေါ်လာတဲ့ဘာသာကဗုဒ္ဓဘာသာအဲ့တော့ဗြဟ္မဏဘာသာဘယ်တော့ကပေါ်တယ်လဲဆိုတာဗုဒ္ဓဘာသာရဲ့အရင်ကိုနှစ်ပေါင်းများစွာအတော်စောစောကတည်းကပေါ်လာတာအဲ့ဒါကြောင့်ဘယ်နှစ်ကစပေါ်တယ်လဲဆိုတာဘုန်းကြီးတို့လည်းခံမှန်းရခက်ပါတယ်ဗုဒ္ဓဘာသာဘယ်တော့ကပေါ်တယ်လဲဆိုရင်တော့ခရစ်တော်မပေါ်ခင်မှာနှစ်ပေါင်း900ကျော်600နီးပါးလောက်ကပေါ်လာတာအဲ့တော့ BC 600စုပေါ့အဲ့ဒီမှာဗုဒ္ဓဘာသာပေါ်တယ်ဘုရားဘာသာပေါ်ပြီးတော့နှစ်ပေါင်း600နီးပါးလောက်ကြာတော့ခရစ်စယံပေါ်တယ်ခရစ်တော်ပေါ်တယ်ခရစ်တော်ပေါ်တဲ့အချိန်ကစပြီးတော့ BC ကနေ AD လို့ဒီလိုပြောင်း BC ဆိုတာကတော့ Before Christ ခရစ်တော်မပေါ်မီဆိုတဲ့အဓိပ္ပာယ်ရအဲ့တော့ခရစ်တော်ပေါ်တဲ့အချိန်က AD တစ်ကနေစပြီးတော့ရည်တွဲလိုက်တယ်အဲ့ဒီ AD 900စုလောက်မှာနှစ်ပေါင်း900လောက်မှာနောက်ဆုံးဖြစ်တဲ့မွတ်စလင်ဘာသာပေါ်လာတယ်ဘာသာကြီး၄ခုအဲ့ဒီဘာသာကြီး၄ခုရဲ့ဥတည်ချက်ကလည်းပဲတစ်ခုနဲ့တစ်ခုကနော်သိမတူတတ်ဘူးအခုနောက်တော့ကနံပါတ်၁ဖြစ်တဲ့ဟိန္ဒီလို့ခေါ်တဲ့ဗြဟ္မဏဘာသာရဲ့ဥတည်ချက်ကမြန်မာကြီးဖြစ်ဖို့ဘာဖြစ်ဖို့လဲဘာဖြစ်လို့လဲမေးတော့သူတို့ကဖန်ဆင်းထားတာကမြန်မာကဖန်ဆင်းထားတာဒါကြောင့်မလို့သူတို့ရဲ့လုံးမြောက်ရာဌာနသည်မြန်မာဖြစ်ဖို့ပဲမြန်မာကြီးနဲ့တပေါင်းတည်းဖြစ်ဖို့ပဲအဲ့ဒီမြန်မာကြီးနဲ့တပေါင်းတည်းဖြစ်သွားရင်သူတို့ရဲ့ liberation လို့ခေါ်တဲ့လုံးမြောက်မှုရသွားပြီဒါသူတို့ရဲ့လမ်းဆုံးပဲပန်းတိုင်ပဲနောက်တစ်ခါဒုတိယဗုဒ္ဓဘာသာပေါ်လာတယ်ဗုဒ္ဓဘာသာပေါ်လာတဲ့အခါကျတော့ဗုဒ္ဓဘာသာကပန်းတိုင်ကိုမြန်မာလို့မထားဘူးဘာဖြစ်လို့မထားတယ်လဲဆိုတော့မြန်မာသေးပင်လည်းရင်30ဘောအတွင်းမှာရှိနေတဲ့တတ္တဝါတူပဲ။အိုချင်းဆင်းရဲမလို့ဘူး၊နာချင်းဆင်းရဲမလို့ဘူး၊သေးချင်းဆင်းရဲမလို့ဘူး။တန်တရာလမ်းမဆုံးသေးဘူး။ဒါကြောင့်မြန်မာဘုံဆရာဟာလည်းပဲဘယ်လိုမှလိုချင်စရာကောင်းတဲ့ဘုံမဟုတ်ဘူးလို့ဘုရားရှင်ကဒီတိုင်းပြောခဲ့။ဒါတော့မြတ်စွာဘုရားကဘောရဘာသာမိမိရဲ့တပည့်သားတွေကိုနောက်ဆုံးပန်းတိုင်ဖြစ်နေဗာချပြလိုက်တယ်လေလို့ဆိုတော့ဒုက္ခ600နိဗ္ဗာန်เนาะဗာတယ်လေဒုက္ခ600နိဗ္ဗာန်ကိုပန်းတိုင်ဖြစ်နေသတ်မှတ်ပေးခဲ့တယ်ဘယ်ရှင်ကစသတ်မှတ်ပေးတယ်လဲဆိုရင်တော့ပထမဆုံးစတရားဟောကြတဲ့ကသတ်မှတ်ပေးခဲ့တာเนาะမြတ်စွာဘုရားပထမဆုံးတရားစဟောတယ်ဘယ်နေရာမှာဟောတော့မေဂရာအောင်တော်မှာဟောတယ်ဟုတ်တယ်ဘယ်အချိန်မှာဟောတယ်လဲဆိုတော့ဘုရားဖြစ်တာကမာသကရတရား3ကဆုံလာပြည့်ပရမသုံးတရားဟောတာကြတော့ဝါဆိုလာပြည့်မေဂရာအောင်တော်ပါရဏသီမျိုးနဲ့မဏိမဝေအခုခေါ်ဆရဏလို့ခေါ်တယ်အဲ့ဒီနေရာမှာပရမသုံးတရားဟောတယ်နာမည်တပ်ထားတာကတော့ဓမ္မစကဗုဒ္ဓနာ3လို့ဒီလိုနာမည်တပ်ထားဘုရားဘာသာတွေကတော့အရိသတ်ကိုဓမ္မစကြာလို့ဒီလိုခေါ်တယ်။ဒါပေမဲ့သူရဲ့နှိတာရအနေနဲ့ပြောလိုက်မယ်ဆိုရင်တော့သစ္စာ၄ပါးတရား။ဘာတရားလဲ။ဒါပရမသုံးဟောခဲ့တာသစ္စာ၄ပါးတရား။အဲဒီသစ္စာ၄ပါးတရားထဲမှာပန်းတိုင်ဖြစ်နေဘာသစ္စာကိုပြထားသလဲလို့ဆိုရင်និရောဓသစ္စာ။ဘာသစ္စာလဲ။និရောဓသစ္စာကိုပန်းတိုင်ဖြစ်နေပြထားတယ်။အဲ့ဒါဗောဓဘာသာတွေရဲ့ပန်းတိုင်ဒီနိရောဓသစ္စာเนาะနိရောဓသစ္စာဗောဓဘာသာဝင်တို့ရဲ့ပန်းတိုင်ဒီနိရောဓသစ္စာနိရောဓဆိုတာဘာလဲလို့မေးတော့ချုပ်သွားတာเนาะဘာတွေချုပ်သွားတာလဲမေးတော့ဒုက္ခအားလုံးချုပ်သွားတာဒုက္ခတွေအားလုံးချုပ်သွားတာယောတ္တာယောဒနာယာအတေတဝိရာကနိရောဓောတဏှာလည်းချုပ်သွားတယ်အကြောင်းတရားတွေချုပ်သွားတယ်အကြောင်းတရားတွေချုပ်သွားတဲ့အတွက်အကျိုးတရားတွေလည်းချုပ်သွားတယ်အဲ့ဒါကိုនិရောဓလို့ခေါ်တယ်အဲ့ဒီនិရောဓဆိုတဲ့ချုပ်ငြိမ်းခြင်းဟာဘုရားဘာသာတို့ရဲ့အဓိကပန်းတိုင်ပဲនិရောဓဆိုတဲ့စကလုံးကချုပ်ငြိမ်းခြင်းဘာချုပ်တာလဲမေးတော့တဏှာချုပ်တဏှာချုပ်လို့ဒုက္ခချုပ်เนา ပထမချုပ်တာကတဏှာ။နောက်ဒုတိယချုပ်တာကဒုက္ခ။တတ္တာယေဝတဏှာယအတေသဝိရာဂနိရောဓော။နော်။တဏှာအကျွင်းမဲ့ချုပ်သွားတယ်။အဲ့ဒါကိုနိရောဓလို့ဒီလိုခေါ်တယ်။တဏှာအကျွင်းမဲ့ချုပ်သွားတော့အကြောင်းတရားချုပ်တဲ့အတွက်အကျိုးတရားလည်းချုပ်သွားတယ်။အကျိုးကဒုက္ခ။အကြောင်းသမုဒိယချုပ်တဲ့အတွက်အကျိုးဒုက္ခလည်းပဲမချုပ်ဘူးလားချုပ်ချုပ်အဲ့ဒီနိရောဓဆိုတဲ့စကားလုံးကိုနောက်ပိုင်းကျတော့သူနဲ့အလားတူတဲ့စကားလုံးနဲ့စားထိုးပြီးတော့ဘုရားဘာသာစာပေတွေမှာသုံးစွဲလာခဲ့တယ်အဲ့ဒီစကားလုံးကဘာလဲဆိုတော့နိဗ္ဗာန်ဆိုတဲ့စကားလုံးပဲနိဗ္ဗာန်ဆိုတဲ့စကားလုံးကိုပောက်ခွဲကြည့်လိုက်တော့လည်းပဲနိဆိုတာကချုပ်တာဝါနာဆိုတာကတဏ္ဍတဏ္ဍချုပ်တာเนาะအခုနနိရောဓကလည်းဘာချုပ်တာတော့တဏ္ဍချုပ်တာနိဗ္ဗာန်ဆိုတဲ့စကားလုံးကလည်းဘာချုပ်တာတော့တဏ္ဍချုပ်တာအတူတူပဲအဓိပ္ပာယ်ချင်းအတူတူပဲစကားလုံးသာ क्वे တာအကြောင်းဖြစ်တဲ့သမုဒိယသစ္စာတဏ္ဍချုပ်တဲ့အတွက်အကျိုးဖြစ်တဲ့ဒုက္ခသစ္စာလည်းပဲအဲအတူတူပဲချုပ်သွားတာပဲဒါကြောင့်မလို့เนาะသိလွယ်တဲ့စကားလုံးနဲ့ပြောလိုက်တော့ဒုက္ခချုပ်တယ်ဒုက္ခချုပ်တယ်ဒီလိုပဲပြောလိုက်ရတာပေါ့ဒုက္ခချုပ်တာသည်និရောဓဒုက္ခချုပ်တာသည်និព្វានအဲဒီတော့မြတ်စွာဘုရားရဲ့သတ်မှတ်ထားတဲ့ဘုရားဘာသာဝင်တို့ရဲ့ပန်းတိုင်သည်និព្វានအကြောင်းတရားလည်းချုပ်တယ်အကျိုးတရားလည်းချုပ်တယ်အကျိုးတင်ချုပ်တယ်လို့ပြောလို့မရဘူးဘာဖြစ်လို့မရတယ်လဲမေးတော့အကြောင်းရှိနေရင်အကျိုးတွေလည်းဖြစ်နေတာကိုအဲ့ဒီတော့အကြောင်းမှချုပ်တယ်လို့ဒီလိုထည့်သွင်းပြောရသူတို့မှာပေါ်လာတဲ့ခရိယန်ဘာသာနဲ့မွတ်စလင်ဘာသာသူတို့ရဲ့အဓိကပန်းတယ်ကကောင်းကင်ဘုံရောက်ဖို့နော်ကောင်းကင်ဘုံရောက်ဖို့ဒါသူတို့ရဲ့ပန်းတယ်ကောင်းကင်ဘုံရောက်အောင်ဘလူကကဲတင်မလဲဖခင်ကကဲတင်သွားမယ်ခရိယန်မှာလည်းပဲဖခင်ဆိုတာရှိတယ်မွတ်စလင်မှာလည်းပဲဖျားဆိုတာရှိတယ်။ဒါပေမဲ့သူတို့ဖျားတွေကဘုန်းကြီးတို့ဗုဒ္ဓဘာသာဖျားနဲ့မတူဘူး။ဗုဒ္ဓဘာသာဖျားကသက်ရှိချင်းရှာလူသားတွေကနေပြီးတော့ထူးခြားတဲ့အသိဉာဏ်တွေရထားတဲ့ဖျား။သူတို့သတ်မှတ်ထားတဲ့ဖျားကကောင်းကင်ဘုံကဖျား။အမျက်တီတက်နေတဲ့ဖျားလူသားမဟုတ်ဘူး။နော်။ကောင်းကင်ဘုံလို့သာပြောတာဘယ်နေရာမှာရှိတယ်လို့ပြောလို့မရဘူး။ဘယ်လိုပုံမှန်သဏ္ဍာန်လို့လဲပြောလို့မရဘူး။ဘရုံးကမွေးပြီးတော့ဘရုံးကသေးတယ်လို့လည်းပြောလို့မရဘူးဟုတ်တယ်မဟုတ်လားအဲ့ဒီလိုဖျားချင်းกว่าတယ်ဘုန်းကြီးတို့ရဲ့ဗုဒ္ဓဘာသာဖျားကတော့တိတိကျကျသမိုင်းကြောင်းရှိတယ်မရှိဘူးလားရှိသမိုင်းကြောင်းရှိတယ်ဘလို့မှမယုံတဲ့ကလာပြီးတော့ပြောလို့မရဘူးသမိုင်းကြောင်းရှိတယ်ဘရုံးကမွေးတယ်ဘယ်နေရာမှာမွေးတယ်အမေဘသူအဖေဘသူဘရုံးကတော့ထွက်တယ်ဘရုံးကဖျားဖြစ်တယ်ဘရုံးကပြိဋိဘံစံတယ်သမိုင်းကြောင်းအထင်ရှားရှိတဲ့အတွက်အင်မတားခိုင်လုံတဲ့ဘုရားတဆူပဲနော်အခုနောက်တော့ဟိန္ဒီတရေဘုရားကပြမာကြီးပြမာကြီးဆိုတာလေသူတို့ကပြမာကြီးလို့သာပြောလိုက်တာအဲ့ဒီပုံကိုယ်တွေကိုယ်တိုင်သူတို့ရဲ့ကိုယ်ပဲစိတ်ကတဲ့ပြမာကြီးမြင်ဘူးသလားမေးတော့သူတို့မမြင်ဘူးဘူးဘုန်းကြီးတို့ဒီလက်ခဏဝကပါဠိတော်မှာမြတ်စွာဘုရားကဝါသိထတို့ယမနလူငယ်တွေကိုမေးတယ်မင်းတို့ကပြမာကြီးကိုကိုွယ်တယ်ပြမာကြီးကိုဖျားတယ်ဆိုဖြစ်နေမင်းတို့ကကိုကိုွယ်တယ်ကိုကိုွယ်တယ်သာပြောတာမင်းတို့ပြမာကြီးမြင်ဘူးလားပြီးတော့ဟာဒီပြည့်တော့မမြင်ဘူးဘူးတဲ့မင်းတို့မမြင်ဘူးတာထားပါအောင်ကွာတဲ့မင်းတို့အဖေမိတွေကမြင်ဘူးလားမမြင်ဘူးတယ်လို့မကြားမိပါဘူးတဲ့မင်းတို့ဘိုးဘွားတွေကမြင်ဘူးလားသူတို့လည်းမြင်ဘူးတယ်မကြားမိပါဘူးတဲ့ဟာဒီလိုဆိုမင်းတို့ကမဟုတ်သေးဘူးတဲ့ဟုတ်တယ်မလားကိုကိုွယ်တယ်ဖျားကိုမမမြင်ဘူးဘူးဆိုရင်ဘယ်လိုလို့ကိုကိုွယ်မလဲဘယ်လိုလို့ယုံကြည်မလဲဘိရဘရဘဒါကိုဘုရားကနော်မမိလိုက်လို့ဒါမမြင်ဘူးခဲ့ပြီမဲ့လို့လည်းမြင်ဘူးတဲ့ပုံကိုယ်ရရှိခဲ့ဘူးတယ်ဟုတ်လားစာရိပုတ္တရမှာမြတ်စွာဘုရားရဲ့ပုံမှန်သဏ္ဍာန်ကဘယ်လိုမြတ်စွာဘုရားရဲ့ရုပ်ဆင်းငါးကဘယ်လိုအထင်ရှားရှိပါတယ်နော်တမန်ကြောင့်လည်းပဲအထင်ရှားရှိတဲ့အတွက်အခိုင်အလုံးအင်မတခိုင်လုံတဲ့ဘုရားဘာသာဘုရားတဆူကောင်းမြင်ထားပါတော့နော်အဲ့ဒီတော့ဘုရားဘာသာရဲ့ပန်းတိုင်သည်ဘာတဲ့တော့နိဗ္ဗာန်နိဗ္ဗာန်ရဖို့ဟောကြီးတော့ပရိသတ်တွေယနေ့ဘာသာကြီးလေးမျိုးထဲမှာဘယ်ဘာသာကိုယ်ပွင့်နေကြတော့ကောင်းလိုက်တာဘုရားဘာသာကိုယ်ပွင့်ကြ ဘာဖြစ်လို့ကိုယ်ကအေးဟုတ်တယ်နိဗ္ဗာန်လူကျင်လို့နော်ဒါအမှန်ဆုံးသောစကားပဲဟုတ်တယ်မလားနိဗ္ဗာန်လူကျင်လို့ဟောပြီနိဗ္ဗာန်လူကျင်လို့ဆိုတော့ဂတိနိဗ္ဗာန်ရပြီလားမေးတော့ဘယ်လိုပြောမလဲမရသေးဘူးဘယ်လိုရှိနေလို့လဲဒိဋ္ဌိရှိနေလို့နော်ဒီလိုပဲပြောရမယ်ဟုတ်လားဟောပြီနိဗ္ဗာန်လူကျင်တဲ့ရပြီလားမရသေးဘူးဒါမှန်တဲ့အတိုင်းပဲပြောရမှာပဲဘာဖြစ်လို့မရသေးသလဲဒိဋ္ဌိရှိနေလို့နော်ဒိဋ္ဌိရှိနေလို့ဒီလိုဆိုရင်နိဗ္ဗာန်ကိုမြန်မြန်ရကြင်ပါလေဆိုရင်ဘလူကိုမိမိတို့ရဲ့ရင်ထဲကဖယ်ရှားပြရမှာလေဟာဒိဋ္ဌိကိုဖယ်ရှားပြရတော့မေဆိုတော့ဒိဋ္ဌိအကြောင်းသိဖို့လိုတာပေါ့ဒိဋ္ဌိအကြောင်းမှမသိဘူးဆိုဒီဒိဋ္ဌိကိုဘလို့လို့ဖယ်ရှားမလဲမဖယ်ရှားတတ်ဘူးเนาะမဖယ်ရှားတတ်ဘူးအဲ့ဒီတော့ဒိဋ္ဌိဆိုတာကဘာလဲလို့မေးတော့အမှားမြင်တာဒိဋ္ဌိပဲဒိဋ္ဌိဆိုတာကဘာတော့အမှားမြင်တာကဒိဋ္ဌိเนาะအမှားမြင်တာကဒိဋ္ဌိဆိုတော့ကဘုန်းကြီးတို့သိရဆန်းကျင်မဲ့အားဖြင့်မဲခင်တရားကြတော့အမှားမြင်တယ်လို့ပြောမလားအမှန်မြင်တယ်လို့ပြောမလားဟုတ်ပြီနော်အမှန်မြင်တယ်အမှန်တရားကဘာလဲဆိုတော့သစ္စာပေါ့အမှန်တရားကဘာလဲသစ္စာပါဗျာသစ္စာဟုတ်ပြီအမှန်တရားကသစ္စာအမှားကဒိဋ္ဌိအမှန်ကသစ္စာအမှားကဒိဋ္ဌိနော်ဒါဗောဓဘာသာတရားအနေနဲ့ကိုသွားမဲ့လမ်းကြောင်းလေးကိုတိုးတိုးကျင်းကျင်းနဲ့သူများမင်းဖြေတတ်ဖို့သိရေးကြီးတယ်ဟုတ်လားအဲ့ဒီတော့နိဗ္ဗာန်ရဖို့အတွက်အကြီးစွာသောအနှောက်အယှက်ကဒိဋ္ဌိပဲအဲ့ဒီဒိဋ္ဌိကိုဖယ်ရှားပြရမယ်မိမိတို့ရဲ့ယင်တဲ့နှလုံးသားရဲ့စိတ်ထဲမှာလုံးဝမရှိအောင်ဖယ်ရှားပြရမယ်နော်လုံးဝမရှိအောင်ဖယ်ရှားပြရမယ်ဆိုတော့ဘယ်လိုနည်းနဲ့ဖယ်ရှားပြရမလဲလို့မေးရင်တော့နော်ဘုန်းကြီးတို့အလင်းနဲ့အမှောင်လို့ပေါ့အမှောင်ပြောက်စေခြင်းအလင်းရောက်အောင်လုပ်ပေါ့နော်အမှောင်ပြောက်စေခြင်းရင်အလင်းရောက်အောင်လုပ်အပူနဲ့အေးပြောက်စေခြင်းရင်အပူရောက်အောင်လုပ်ဒီလိုပဲပေါ့နော်အခုလည်းအမှားမြင်တဲ့ဒိဋ္ဌိကိုဖယ်ရှားခြင်းပါတယ်ဆိုရင်ဘာသိအောင်လုပ်ရအဲသစ္စာသိအောင်လုပ်ရမြန်မာလူပြောတာအမှန်သိအောင်လုပ်ရမှာပေါ့နော်ဘာသိအောင်လုပ်ရမှာလဲအမှန်တရားပါဠိလိုသစ္စာပါဠိလိုသစ္စာဟုတ်တယ်ဒီတော့မှသစ္စာဆိုတဲ့သကလုံးလေးကိုထည့်ပြောလို့ရတာနော်စောစောကလေးကလည်းကနိဗ္ဗာန်လိုချင်သစ္စာသိအောင်လို့ဆိုတော့ဒိဋ္ဌိနဲ့မဆိုင်သလိုဖြစ်နေတယ်ဒါကြောင့်မလို့ခွန်ကြီးတို့ကသစ္စာကိုတတ်မပြောဘူးအဲ့တော့နိဗ္ဗာန်ရချင်ရင်ဒိဋ္ဌိကိုဖယ်ရှားပြရမယ်ဒိဋ္ဌိကိုနှိမ့်ထုတ်ပြရမယ်ဒိဋ္ဌိကိုနှိမ့်ထုတ်ပြချင်ပါတယ်ဆိုရင်ဒိဋ္ဌိဆိုတာကအမှားသိတဲ့တရားအမှားသိတဲ့တရားကိုဖျားပြခြင်းပါတယ်ဆိုအမှန်သိအောင်လုပ်ရမယ်အမှန်သရာကသစ္စာနော်အမှန်သရာကသစ္စာဒီလိုတော့ဘုန်းကြီးတို့ယောဂီတွေကမေးခြင်းမေးလိမ့်မယ်တပည့်တော်တို့အခုလည်းပဲအမှန်နေသိနေတာပဲပြောမယ်ဆိုပြောလို့မရဘူးလားရတပည့်တော်တို့လူတွေပါလူဖြစ်တဲ့အတွက်ဒီပြည့်တော်အမှန်တရားတွေသိနေတာပဲဘာဖြစ်လို့နိဗ္ဗာန်မရသေးတာတော့เนาะဘုန်းကြီးတို့ယောဂီတွေဘုန်းကြီးတို့ဒကာရမတွေသိတဲ့အမှန်တရားကတကယ်အမှန်မဟုတ်သေးဘူးတဲ့အမှန်အစ်စ်မဟုတ်သေးဘူးတဲ့เนาะမြတ်စွာဘုရားကလေကိုယ့်ကိုယ်ကိုယ်တော့ငါသိတာမှန်နေပြီလို့ထင်ရင်ထင်နေမှာပေါ့เนาะဒါပေမဲ့ဘုရားဘာသာတရားတော်နဲ့အဘိဓမ္မာတရားတော်နဲ့ဝိပဿနာရှုထောင့်ကနေပြီးတော့တိုက်တာကြည့်လိုက်မယ်ဆိုရင်ဘုန်းကြီးတို့ယောဂီတွေသိတယ်သိရတကယ်အမှန်မဟုတ်သေးဘူးเนาะတကယ်အမှန်မဟုတ်သေးဘူးဒီလိုဆိုရင်အမှန်တရားနဲ့မမှန်တရားဖွဲပြီးတော့သိဖို့လိုတယ်ဒါမှဒုတိထာရကမှန်သလားမှားသလားဘယ်လိုသိမှမှန်တယ်မှားတယ်ဒီလိုဝေဖန်လို့ရမှာကိုဟုတ်တယ်မလားအဲ့ဒီတော့အမှန်တရားနဲ့မှားတရားဖွဲပြီးတော့သိဖို့မလိုဘူးလားလို့လားလို့တယ်နိဗ္ဗာန်ရောက်ချင်ရင်အမှန်တရားနဲ့အမှားတရားကိုခွဲပြီးတော့သိဖို့လိုတယ်နော်အာခင်ဗျားတို့နိဗ္ဗာန်တော့နိဗ္ဗာန်လိုချင်ကြတယ်နိဗ္ဗာန်ရောက်ချင်ဘယ်လိုလုပ်ရမလဲ မေးလာခဲ့လို့ရှိရင်ဟာနိဗ္ဗာန်ရောက်ချင်ရင်အမှန်တရားတွေဖယ်ရှားပြရမယ်အမှန်တရားတွေသိအောင်လုပ်ရမယ်ဒါကပရမစကားနော်ဟာအမှန်တရားတွေဖယ်ရှားပြရမယ်အမှန်တရားတွေသိအောင်လုပ်ရမယ်ဆိုတော့ကျွန်တော်တို့သိတာကမမှန်ဘူးလားအမမှန်ဘူးတကယ်မမှန်ဘူးအမှန်အစ်စ်မဟုတ်ဘူးအမှန်အစ်စ်ဆိုတာဘာလဲပြောပြစမ်းပါမေးလာမယ်ဆိုကြပါစို့ခေါင်းတော်ယောဂီတွေကဘောရဘာသာတရားဖြစ်နေပါရင်လည်းအမှန်စစ်စရာဘာပါလဲလို့ဆိုတာကမှမဖြစ်နိုင်ဘူးဆိုရင်လည်းမဟုတ်သေးဘူး။နော်။အဲ့ဒါတော့အမှားနဲ့အမှန်သိဖို့လိုတယ်။ဒါသိရေးကြည့်တယ်နော်။သိရေးကြည့်တယ်။အမှားနဲ့အမှန်သိဖို့လိုတယ်ဆိုတဲ့အခါကျတော့တကယ်မရှိတဲ့တရားနဲ့တကယ်ရှိတဲ့တရား။တကယ်မရှိတဲ့တရားနဲ့တကယ်ရှိတဲ့တရားဒါလေးကိုသိအောင်လုပ်။နော်။ပါတယ်လေတကယ်မရှိတဲ့တရားနဲ့တကယ်ရှိတဲ့တရားဟုတ်တယ်မလားဒါလေးကိုသိအောင်လုပ်ရမယ်အဲ့တော့တကယ်မရှိတဲ့တရားသည်အမှန်လို့ပြောလို့မရဘူးတကယ်ရှိတဲ့တရားကမှအမှန်နော်တကယ်မရှိတဲ့တရားကိုအမှန်လို့ပြောလို့ရပါမလားဘယ်တရားကမှအမှန်တော့တကယ်ရှိတဲ့တရားကမှအမှန်နော်အဲ့ဒီတကယ်ရှိတဲ့တရားကမှသစ္စာထိုက်တဲ့တရားပါတယ်လေသစ္စာထိုက်တဲ့တရားဟုတ်ပြီဒါဖြစ်လို့ရှိရင်ဘုန်းကြီးတို့ဒကာရမတွေသိလွယ်အောင်ဘုန်းကြီးတန်တဲ့တော့ကြိုးစားပြီးတော့ပြောပါမယ်နော်ဟောဒီမှာဘာကလေးတွေ့တော့ခွက်ကလေးတွေ့ဘာလေးတွေ့တော့ဘယ်လိုနာမည်ပေးထားတော့ခွက်လိုနာမည်ပေးတာအရှင်းရှင်းလေးပဲအဲ့ဒါမလားခွက်လုံးနဲ့မပေးဘူးလားပေးတာလားအခုနေရေကြိုးပလိုက်စားအဲ့ဒီခွက်ရှိသေးလားဒီလိုဆိုခွက်ဆိုတဲ့နာမည်ဒီတကယ်ရှိတဲ့နာမည်ဟုတ်ရဲ့လားတကယ်ရှိတဲ့နာမည်ဆိုရေကြိုးပလိုက်လဲခွက်ဆိုတဲ့နာမည်မပြောက်ရဘူးဟုတ်တယ်မလားမင်းရှုပ်ပလိုက်လဲခွက်ဆိုတဲ့နာမည်မပြောက်ရဘူးအခုရေကြိုးပလိုက်မင်းရှုပ်ပလိုက်မယ်ခွက်ဆိုတဲ့နာမည်ဘယ်နဲ့လဲဒါဆိုတကယ်ရှိတယ်မခေါ်ဘူးဟုတ်တယ်မလားအခုဟောရီဘောတင်ထားတာဒီတခြားလားသပွဲလေးလားဘယ်လိုနာမည်ပေးထားလဲအဲ့ဒီသပွဲကိုခဏဒါနဲ့ခုတ်ပလိုက်မယ်ဘယ်မှာဘယ်မလဲသပွဲရှိသေးလားရှိပါဘူးခင်ဗျာမိရှုံပလိုက်မယ်ရှိပါဘူးခင်ဗျာဒီလိုသပွဲဆိုတဲ့အရာကတော့မှန်ရဲ့လားမှန်ပါဘူးခင်ဗျာတကယ်ရှိတဲ့အရာဟုတ်ရဲ့လားမှန်ပါဘူးခင်ဗျာမဟုတ်ဘူးကြောက်သွားတယ်နော်ဘာကြီးတော့မိမိတဏ္ဍာမိမိခန္ဓာကိုမှန်နေပြန်ကြည့်ငါသည်အလူတယောက်မပြောဘူးလားပြောမလားငါသည်လူတယောက်ဟုတ်ပြီလူတယောက်ပြေးသွားတဲ့အခါကျတော့အဲ့ဒီလူတယောက်ဆိုတဲ့ပုံမသနာကြီးမိရှုပ်ပလိုက်မယ်ဘယ်မှလဲလူရှိသေးလားရှိပါဘူးခင်ဗျာဘုန်းကြီးတို့ယောဂီတွေမှာအမေတွေဖေတွေဘိုးတွေဘွားတွေမရှိဘူးလားရှိပါဘူးခင်ဗျာနာမည်တွေသိသိမတတ်ဘူးလားတတ်ထားလားအခုပြန်စမ်းပါအဲ့ဒီဘိုးတွေဘွားတွေမရှိတော့ရုံနဲ့မကြဘူးပြားလို့ကိုမဖြစ်တော့တာဟုတ်တယ်မလားဘယ်မလဲအဘိုးဆိုတာဘယ်ရတော့အဘွားဆိုတာဘယ်ရတော့ပြစရာရှိလားရှိပါဘူးခင်ဗျာဒီလိုဆိုအဘိုးဆိုတာအဘွားဆိုတာတကယ်ဟုတ်လားတကယ်မရှိတဲ့အရာမဟုတ်တော့တကယ်ရှိတဲ့အရာဆိုပြလို့ရရမှာပေါ့နော်တကယ်ရှိတဲ့အရာဆိုရင်လေပြလို့ရရမှာပေါ့နော်အခုပြလို့ရရလားတကယ်ရှိလို့လားမရှိလို့လားမရှိပါဘူးခင်ဗျာဒီလိုဆိုရင်ကဲလူဆိုတာတကယ်ရှိရဲ့လားမရှိပါဘူးခင်ဗျာမရှိဘူးတကယ်ရှိတဲ့အရာဆိုရင်နှစ်ပေါင်း100လဲလူရှိရမယ်200ကြာရင်လဲလူဆိုတာရှိရမယ်300ကြာရင်လဲမရှိပါဘူးခင်ဗျာအခုအဲ့ဒီလူတွေဘယ်ရောက်ကုန်လဲမရှိတော့မရှိတော့ဘူးဆိုကြတဲ့ကောကတကယ်ရှိတဲ့အရာဟုတ်လို့လားမဟုတ်လို့လားမဟုတ်ပါဘူးခင်ဗျာမဟုတ်လို့เนาะမဟုတ်လို့အလူဆိုတာမှတကယ်မရှိဘူးဆိုနတ်ဆိုတာကောတကယ်ရှိပါဂျမားစရာကတကယ်ရှိပါ့သူတို့လည်းတကယ်မရှိဘူးနော်ဒီလိုဆိုရင်ဘာဖြစ်လို့လူလို့ခေါ်တာတော့မင်းရင်ဘယ်လိုပြောဟောဒီပုံမသရာအခိုက်တက်တည်တက်နေတာတွေကိုကြည့်ပြီးတော့ခေါ်တာဟုတ်တယ်မလားအခိုက်တက်တည်တက်နေတာလေးကြည့်ပြီးတော့ဘယ်လိုခေါ်လိုက်လဲလူလို့ခေါ်လိုက်တယ်ခင်ဗျာလူတယောက်သေးတယ်အเจ้าအားလျော်စွာပဲတိရိစ္ဆာန်ဖြစ်သွားတယ်ဆိုကြပါစို့နော်ကနေ့လူတယောက်သေးတယ်လူတယောက်သေးပြီးတော့အကြောင်းအလျော်စားတိရစ္ဆာန်ဖြစ်သွားတယ်သူ့ကိုလူလို့သွားခေါ်လို့ရပါမလားဘယ်လိုခေါ်ရ တရေဆိုင်မဲ့ခေါ်ရမှာပဲဟုတ်တယ်မလားကုသိုလ်ကောင်းမှုတွေပြုတယ်လူတယောက်သေသွားတယ်ကုသိုလ်ကောင်းမှုပြုတော့နတ်ပြည်မရောက်ဘူးလားရောက်ပါရောက်ပါ
တယ်ခင်ဗျာ
သူ့ကိုလူလွတ်သွားခေါ်လို့ရပါမရပါဘူးခ
င်ဗျ
ာဘယ်လိုခေါ်မလဲဟောဒီလိုဆိုတော့လူဆိုတာပုံတွေမဟုတ်ဘူးပေါ့လူဆိုတာပုံတွေမဟုတ်တယ်လို့နတ်ကောင်းပုံတွေဟုတ်ပါမလားမဟုတ်ပ
ါ
ဘူးတရေဆိုင်ကောင်းပုံတွေဟုတ်ပါမလားမဟုတ်ပါဘ
ူး
ပုံတွေမဟုတ်ဘူးနော်မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးကပြန်ပြီးတော့ဟောပြလိုက်တော့မှတရားလူဖြစ်လိုက်တရားနတ်ဖြစ်လိုက်တရားခွေးချင်းကတတိဆန်းဖြစ်လိုက်တရားပြမာရီဖြစ်လိုက်အမျိုးမျိုးပြောင်းပြောင်းသွားတာပုံတည်မရှိဘူးပုံတည်မရှိတော့လောလောဆယ်ဘာဖြစ်လို့လူလို့ခေါ်နေရသလဲမေးတော့လောလောဆယ်အခိုက်အတန့်ကလေးကြည့်ခေါ်တာဟုတ်တယ်မလားလောလောဆယ်အခိုက်အတန့်ကလေးကြည့်ခေါ်တာဟောဒီခွက်ကလေးလို့ပေါ့လေနော်လောလောဆယ်ခိုက်တန်ကလေးကြည့်ပြီးတော့ဘယ်လိုခေါ်တော့ခွဲလို့ခေါ်တာခွဲဘဝမရောက်ခင်ကသူဒီခွဲဟုတ်ချင်မှာဟုတ်မယ်ဟုတ်တယ်မလားလောလောဆယ်တော့သူကတခြားလားခွဲလားပြည့်စည်သွားတော့လည်းခွဲဟုတ်ချင်မှာဟုတ်တော့မယ်အခိုက်အတန့်ကြည့်ပြီးတော့ခေါ်လိုက်တာဒါကြောင့်မလို့ခွဲဆိုတဲ့စကားလေးသည်နာမည်လေးသည်နော်တကယ်သာဝရတည်တန်းတဲ့အရာဟုတ်ပါမလားအဲဒီလိုဆိုလူစရာကောတကယ်ရှိတဲ့အရာဟုတ်ပါမလားလက်စရာကောတကယ်ရှိတဲ့အရာဟုတ်ပါမလ
ား
ဟောဒီလိုဆိုတော့လူလို့သိနေရင်အမှန်တရားသိတာလားအမှားတရားသိတာဒီလိုဆိုကိုယ်ကိုယ်ကငါလို့ထင်နေတယ်သူလို့ထင်နေတယ်ယောက်ျားမိန်းမလို့ထင်နေတယ်လူပေါင်ကခြေလက်လို့ထင်နေတယ်သိနေတယ်စွဲနေတယ်ပါလို့စွဲတယ်သမီးလို့စွဲတယ်မိလို့စွဲတယ်အဲ့ဒီစွဲသည်မှန်သောစွဲလားမှားသောစွဲလားသမတော်ဆယ်မှတော်ဆယ်ဆိုရင်သစ္စာလားဒိဋ္ဌိလား ဒီလိုဆိုရင်ဟာလူမှလူပါတခြားဘာမှမဟုတ်ပါဘူးလူမှလူပါလို့စွဲနေရင်အဲ့ဒါသစ္စာလားဒိဋ္ဌိလား
ဒိ
ဋ္ဌိပါဗျာဒါဒိဋ္ဌိစွဲပဲအဲ့ဒီဒိဋ္ဌိစွဲရှိနေလို့နိဗ္ဗာန်မရောက်တာနော်အဲ့ဒီဒိဋ္ဌိစွဲရှိနေလို့နိဗ္ဗာန်မရောက်တာနိဗ္ဗာန်ရောက်ချင်အဲ့ဒီဒိဋ္ဌိစွဲကိုကျင်းတော်လို့ရမယ်အဲ့ဒီစွဲပျောက်သွားအောင်လို့ရမယ်ဟုတ်တယ်မလားအဲ့ဒီဒိဋ္ဌိစွဲပျောက်သွားအောင်လို့ရမယ်နော်ဒီလိုဆိုရင်အမှန်တရားကဘာလဲလို့မေးတဲ့အခါကျတော့မြတ်စွာဘုရားကပြောခဲ့တယ်လေအမှန်တရားဆိုတာကဖြစ်သဘောနဲ့ပြည့်သဘောဒါဘာလဲအမှန်တရားဒီလိုမလားဘယ်လိုတွေဖြစ်နေတာတော့ရုပ်တွေဖြစ်နေတယ်နာမ်တွေဖြစ်နေတယ်ဘယ်လိုတွေပြည့်နေတာတော့ရုပ်တွေပြည့်နေတယ်နံနေပြက်နေတယ်ဒီလိုဆိုတော့ယုံနံဖြစ်ပြက်အဲ့ဒါကမှအမှန်တရားနော်ယုံနံဖြစ်ပြက်ကအမှန်တရားဆိုတော့ဘုန်းကြီးတို့ယောဂီတွေစဉ်းစားကြည့်အသေးသေးသောပုံကိုယ်ရဲ့တန်တာမှာယုတ်တရားမရှိဘူးလားရှိယုတ်တရားဆိုတာဘာကိုပြောတာလဲပေါက်ပြန်တတ်တဲ့သဘောကိုပြောတာဘာကိုပြောတာလဲအခုဟောဒီခွက်ကလေးတွေယုတ်လားခွက်ကလေးတွေယုတ်လားမဟုတ်ဘူးခွက်တွေယုတ်မဟုတ်ဘူးအဲ့ဒီခွက်ထဲမှာရှိနေတဲ့သဘောလေးရှိတယ်နော်အဲ့ဒီသဘောလေးကဘာလဲဆိုဟောဒီပေါ်ချထားမမမမသူရက်ပြီးတော့မနေနိုင်ဘူးလားနေနိုင်လားတခြားကြောင့်လားအမာခံယုတ်ကလေးရှိလို့လားအမာခံယုတ်ကလေးကြီးလို့ကန်ကြီးလို့ရတာပေါ့ဒီလိုဆိုရင်ကန်ကြီးလို့ရတဲ့အရာမှန်သမျှမှာအမာခံယုတ်မရှိဘူးလားရှိရှိတယ်အဲ့ဒီအမာခံယုတ်ကလေးတည်နော်ဘယ်နေရာမှာပဲဖြစ်ဖြစ်ဒီသဘောဟာဒီသဘောပဲပြောင်းလဲမသွားဘူးဟုတ်တယ်မလားလူရဲ့တဏ္ဍာမှာလဲကန်ကြည့်ကန်ကြည့်လို့မရဘူးလားဟောတပွဲလိုကလထိုင်လိုလဲကန်ကြည့်ကန်ကြည့်လို့မရဘူးလားခွေးကြငတ်တိရစ္ဆာန်ကန်ကြည့်လို့မရဘူးလားဘာယုတ်ရှိလို့လဲပထဝီယုတ်ပထဝီယုတ်ဒါတော့ပထဝီယုတ်ကလေးတည်ဘလူရဲ့တဏ္ဍာမှာပဲရှိရှိဒီသဘောပဲအမာခံယုတ်ကလေးနော်အာဘောဆိုတာကရေရဲ့သဘောပရိဝေဆိုတာကမြေကြီးရဲ့သဘောအမာခံယုတ်တေဇောဆိုတာကအပူသဘောအေးသဘောဝါယောဆိုတာကထောက်ကန်တတ်တဲ့သဘောရွေးရှားတတ်တဲ့သဘောဒီလိုမလားလေမှန်လို့ရှိရင်ဘယ်လေပဲမဆိုဘယ်ဝါယောပဲမဆိုဒီသဘောပဲရှိတယ်ကြောင်းလည်းမသွားဘူးနော်ကြောင်းလည်းမသွားဘူးဒုပောင်ကခြေလဲဆိုတာကကြောင်းလဲသွားတယ်နော်အခုဒီအချိန်မှာဒုကောင်းနေရှိမယ်ပေါင်းနေခါရှိမယ်ခါနေရှိမယ်ခြေတော့နေရှိမယ်သိတယ်မရှိပြလိုက်တယ်ဒုပေါင်းကခြေနဲ့မရှိတော့ဘူးရှိရလားရှိပါဘူးခင်ဗျာ တော့ပထဝီအဘောတေဇောဝါယောကတော့တည်သွားလဲရှိတာပဲမိရှုပ်ပလိုက်လဲရှိတာပဲရေထဲမြောက်လဲရှိနေတာပဲဟုတ်တယ်မလားအခုလူပုံမှန်နေတော့လဲပထဝီအဘောတေဇောဝါယောမရှိဘူးလားမိရှုပ်ပလိုက်တော့ကအဲ့ဒီပြာမှာပထဝီအဘောတေဇောဝါယောမရှိဘူးလားရေထဲမြောက်လိုက်တော့ကမရှိဘူးလားသူ့တဘောဘရောမှမဆုံးဘူးဒါကြောင့်မလို့သူကတကယ်အရှိတရားဟုတ်တယ်မလားပက္ခတတဘာကမရှိတရားပက္ခတတဘာကယုတ်တရားကအရှိတရားဒီလိုပဲနန်းစရာသည်တခြားသဘောရှိတာလားသိတဲ့သဘောရှိတာလားသိတဲ့သိတာသည်နန်းဘုန်းကြီးတို့ယောဂီတွေအသေးသေးမှသိတဲ့သဘောလေးတွေမရှိဘူးလားရှိဘာဖြစ်လို့သိတယ်လဲမေးတော့နန်းတရားရှိလို့သိတာဘာဖြစ်လို့သိတော့နန်းတရားရှိရင်သိတယ်ဟုတ်တယ်မလားနန်းတရားမရှိရင်သိပါမလားလူတော်ရဲ့တဏ္ဍာမနန်းတရားရှိတော့လေသူကဘာသဘောရှိသိတတ်တဲ့သဘောရှိခွေးရကောင်ရဲ့တဏ္ဍာမနန်တရားလေးမရှိဘူးလားအဲ့ဒီနန်ကောင်ဘာသဘောရှိကျောင်းကောင်ပါကောနန်မရှိဘူးလားသူကလည်းဘာသဘောရှိသဘောတရားတွေပြောင်းရလားတခုနဲ့တခုကွာခြားချက်ရှိရလားမရှိဘူးလူတယောက်မှာဒေါသတရားရှိတဲ့ဒေါသဆိုတာကြမ်းတမ်းတဲ့သဘောရှိတယ်မလားလူတယောက်ကဒေါသရှိတယ်ဒေါသရှိတော့ကြမ်းတမ်းတဲ့သဘောထွက်တယ်အမူအရာကအစကြမ်းတမ်းလာတယ်ခွေးရကောင်ကလည်းဒေါသမရှိဘူးလားဘယ်သဘောရှိကျန်တဲ့သဘောရှိတာ။ကြောင်းတကောင်မှာတော့ဒေါသမဖြစ်ဘူးလား။ဘယ်သဘောရှိတော့လူတရားမှာဖြစ်တဲ့ဒေါသခွေးတကောင်မှာဖြစ်တဲ့ဒေါသကြောင်းတကောင်မှာဖြစ်တဲ့ဒေါသဘာထုတ်လဲ။ဘာမှမထုတ်ဘူး။လူကအသိဉာဏ်လေးပို့လို့ဒေါသတရားကိုထိနိုင်ရင်ထိနိုင်မယ်။ဒေါသချင်းကတော့အတူတူပဲ။ပြောင်းလဲမှုမရှိဘူး။နော်။အဲ့ဒီတော့ဟောဒီပုံမှန်သဏ္ဍာန်ကတော့တရားနဲ့တရားတူခြင်းမတူမယ်။တတ္တဝါတရားနဲ့တရားတူခြင်းမတူမယ်။ဒါပေမဲ့လို့ဒေါသတရားဆိုရင်လည်းဒေဘုံဇံနဲ့ပဲလောဘဆိုရင်လည်းဒေဘုံဇံနဲ့ပဲအိတ္တမိစရိယဆိုလည်းဒေဘုံဇံနဲ့ပဲသိတတ်တဲ့သဘောဆိုလည်းအဲဒေဘုံဇံနဲ့ပဲဖောက်ပြန်တတ်တဲ့သဘောဆိုလည်းအဲဒီလိုဒေဘုံဇံနဲ့မပြောင်းမလွယ်မကွာခြားပဲတိတတ်တည်ရှိနေတာကိုတကယ်အရှိတရားလို့ခေါ်တယ်နော်တကယ်အရှိတရားစာလို့ပြောရင်တော့ပရမတ်ပေါ့ဘာလဲလဲစာလို့ပြောရင်တော့ပရမတ်ပေါ့အလိုတော်လက်တို့မြမာတို့ခွဲတို့ကြာကြောင်တို့ငှက်တို့ဒီလိုသတ်မှတ်တာကပညာပညာဆိုတာကခိုင်းတတ်ကြည့်ပြီးတော့နာမည်ပေးထားတာပညာဟုတ်တယ်မလားအဲ့ဒါပညာသည်မှန်တော့မှန်တယ်သို့တော်တကယ်မှန်တာဟုတ်ရဲ့လားဟုတ်ပါဘူးခင်ဗျအခိုင်တတ်မဲ့မှန်တယ်ပရမတ်ကြတော့မှန်လဲမှန်တယ်တကယ်လဲမှန်တယ်ဟုတ်လားပညာကမှန်တော့မှန်တယ်တကယ်မှန်ရဲ့လားတကယ်မမှန်ဘူးပရမတ်ကြတော့မှန်လဲမှန်တယ်တကယ်လည်းမှန်တယ်ဟုတ်တယ်မလားအဲ့တော့ဘယ်ခွန်ကြီးတို့အဘိဓမ္မာစကားနဲ့ပြောမယ်ဆိုလို့ရှိရင်ပညာသည်ပြောလို့ရတဲ့အနေအထားပြောတော့ပြောစဲကာလမှာမှန်နေတယ်နော်ပြောလို့ပြောတော့ပြောစဲကာလမှာမမှန်ဘူးလားမှန်လားဟောတာလေးကိုခွက်လို့ခေါ်တယ်မြားကလည်းခွက်လို့သတ်မှတ်တယ်ကိုယ်ကလည်းခွက်လို့ပြောတယ်ပြောလို့ရတော့တဲ့အမှန်တရားပဲရှိတယ်တကယ်သဘာဝကမှန်ရလားလောဘတို့ဒေါသတို့စိတ်တို့စေတသိက်တို့ယုတ်တို့နံတို့အဲ့ဒီအမှန်တရားကြတော့တကယ်သဘောအဖြစ်မှန်တာပညာကပြောလို့ရတဲ့အမှန်အပြောမှန်ပရမတ်ကသဘောတရားကကိုမှန်နေတာသဘောမှန်လို့မလားပညာကဘာမှန်နေတော့အပြောမှန်ပရမတ်ကသဘောမှန်ဟုတ်တယ်မလားအဲ့တော့ပညာသဘောပညာဆိုတဲ့ပြောမှန်လောက်ကိုတကယ်ထင်ရင်အဲ့ဒါဒီမှန်တော့ထင်လားမှားတော့ထင်ပရမတ်ဆိုတဲ့တကယ်သဘောမှန်ကိုတကယ်မှန်တယ်လို့သဘောပေါက်သွားလို့ရှိရင်အဲ့ဒီထင်သည်မှန်တော့ထင်လားမှားတော့ထင်လားမှန်တော့ထင်ဒုက္ခမသစ္စာနော်ယုတ်တရားကမသစ္စာနန္တရားကမသစ္စာပုဂ္ဂိုလ်တ attva ကသစ္စာဟုတ်ရဲ့လားပုဂ္ဂတတဝါလို့မြင်တာဒီဘာအမြင်တော့ဒိဋ္ဌိအမြင်ယောက်ျားကိုမြင်တာကသစ္စာအမြင်ပုဂ္ဂတတဝါလို့မြင်တာကယောက်ျားလို့မြင်တာကသစ္စာအမြင်နော်ဒီလိုဆိုရင်ဒိဋ္ဌိကိုမိမိတို့ရဲ့အသိထဲမှာဖယ်ရှားပြစ်ချင်ပါတယ်ဆိုရင်ပုဂ္ဂတတဝါဆိုတဲ့အမြင်တွေပြောင်းအောင်ဖြောင်းရမယ်ဟုတ်လားဘာကိုပြောင်းအောင်ဖြောင်းရမှာလဲပုဂ္ဂတတဝါဆိုတဲ့အမြင်တွေလူနဲ့ပြမဆိုတဲ့အမြင်တွေသားပဲသမီးပဲမိပဲဆွေပဲမျိုးပဲဆိုတဲ့မြင်နေဘာလို့ပြရမှာလဲကြောက်အောင်ပြောင်းအောင် เนาะလောကအနေနဲ့တော့မပြောလို့မဖြစ်ဘူးလေဒါတော့ပြောရမှာပေါ့လောကထဲမှာတော့ပြောရမှာပေါ့နော်ဒါပေမဲ့နိဗ္ဗာန်သွားခြင်းတဲ့ပုံကကြတော့အဲ့ဒီဆွဲတွေဘာလို့ပြရမှာလဲပြောင်းဖြောင်းပြရမယ်အဲ့ဒီတော့အဆွဲတွေပြောင်းဖြောင်းပြီးတော့ရုပ်ပဲနာမ်ပဲအဲ့ဒီရုပ်ကလည်းဖြစ်တယ်ပြက်တယ်နာမ်ကလည်းဖြစ်တယ်ပြက်တယ်အဲ့ဒီအမြင်ကိုမြင်အောင်ကြည့်ရမယ်အဲ့ဒီအမြင်မြင်မှမှန်တဲ့အမြင်လို့ခေါ်တယ်နော်ဥပမာအဖြစ်ဘုန်းကြီးတို့ပြောကြပါစို့ယနေ့တရားထိုင်နေတယ်ဘာလို့တာလဲလို့မေးတော့เนาะဟိုရည်ရွယ်ချက်ကတော့နိဗ္ဗာန်လိုချင်လို့ပေါ့เนาะဆိုတော့လုံနေတဲ့အလုံးကဘာလို့တာလဲလို့မေးရင်ဒိဋ္ဌိအမြင်နေပျောက်ပြီးတော့သစ္စာအမြင်နေမြင်အောင်ကြည့်နေတာဟုတ်တယ်မလားဘာအမြင်နေပျောက်အောင်ကြည့်နေတာလဲဘာအမြင်နေမြင်အောင်ကြည့်နေတာလဲသစ္စာအမြင်နေမြင်အောင်ကြည့်နေတာတနည်းအားဖြင့်ပြောတော့မှားသောအမြင်တွေပျောက်ပြီးတော့မှန်သောအမြင်တွေမြင်အောင်ကြည့်နေတာအဲ့ဒါကိုလုံးနေတဲ့အလောက်ကတမန်လုံးမဟုတ်ဘူးနော်ဟုတ်လားတမန်ကရှန်ကပေါ်ပေါ်ရော့ရော့လောရမယ်လုံးမျိုးမဟုတ်ဘူးရည်ရွယ်ချက်မရှိဘဲနဲ့တမန်လုံးလုံးလုံးနေတဲ့အလုံးလည်းမဟုတ်ဘူးတကယ်ကိုရည်ရွယ်ချက်ကြီးကြီးမားမားနဲ့လုံးနေတဲ့အလုံးဘာလုံးနေတာလဲမေးတော့မှန်သောအမြင်တွေပျောက်သွားအောင်လို့နော်ကြိုးစားနေတာဘာအမြင်တွေရောက်လာအောင်ကြိုးစားနေတာလဲအဲမှန်တဲ့အမြင်တွေရောက်လာအောင်ကြိုးစားနေတာဘာအမြင်တွေပျောက်သွားအောင်ကြိုးစားနေတာလဲအဲ့ဒီလိုကိုနော်လုံနည်းစနစ်တွေမှန်နေရမယ်အဲ့ဒီတော့မှားသောအမြင်တွေပျောက်အောင်မှန်တဲ့အမြင်တွေမြင်အောင်ကြိုးစားနေတယ်ဆိုတော့ဘယ်ကားစကြိုးစားသလဲဆိုတော့ကိုပြန်ကြည့်လိုက်တာပေါ့နော်လောကကြီးမှာသူများကိုကြည့်တာနဲ့ကိုကြည့်တာဘယ်ကအလွယ်ဆုံးတော့ကိုယ်ကိုယ်ကိုကြည့်တာကလွယ်ဆုံးကိုသူများကိုကြည့်တာကလိုက်ကြည့်နေအောင်ပဲကိုယ်ကိုယ်ကိုကြတော့လိုက်ကြည့်နေစရာမလိုဘူးထိုင်နေလိုက်တာနဲ့အကုန်ကြည့်လို့ရမရဘူးလားရအဲ့ဒီတော့ထိုင်ပြီးတော့ကြည့်လိုက်တဲ့အခါကျတော့စောစောတုန်းကကိုကသိထားတယ်မျက်စိလေးကမြင်လိုက်တော့ငါမြင်တယ်မသိဘူးလားသိတာဘာဖြစ်လို့မြင်တယ်လဲကြည့်လို့မြင်တာပေါ့ဘာနဲ့ကြည့်လို့မျက်စိနဲ့ကြည့်တာပေါ့ဟုတ်တယ်မလားဘလို့ကောမြင်တော့ဩဘလို့မြင်ရမှာလဲသားကိုကြည့်သားလို့မြင်တာပေါ့သမီးကိုကြည့်တော့သမီးလို့မြင်တာပေါ့ဒါစောစောတုန်းကသိထားတဲ့အသိမဟုတ်လားဒီထဲမှာပုဂ္ဂိုလ်တ attva ပါလာပြီမပါဘူးလားပါလာသားတို့သမီးတို့မြီးတို့ဆိုတာလေပုဂ္ဂိုလ်တ attva မပါဘူးလားပါလာပုဂ္ဂိုလ်တ attva ပါလာပြီဆိုရတာမှန်တော့မြင်ဟုတ်ပါမလားငါမျက်စိတယ်ငါဆိုတာလဲပါတယ်မျက်စိဆိုတာလဲပါသေးတယ်မျက်စိဆိုတာတကယ်ရှိရလားမရှိပါဘူးမရှိဘူးဟောရရလုံးလေးပုံမှန်သရာလေးကြည့်ပြီးတော့မျက်စိလို့ပြောနေတာအခုဖောက်ပြီးတော့မရှိဘူးလားဘယ်မှာလဲမျက်စိရှိအောင်မလားမရှိပါဘူးမရှိဘူးเนาะဒါပြီးမျက်စိဆိုတာတကယ်ရှိတဲ့တရားလားမဟုတ်ဘူးတကယ်ရှိတဲ့တရားမဟုတ်ဘူးတကယ်ရှိတဲ့တရားကဟောရမျက်စိထဲမှာမျက်လွာခုနှစ်ထပ်တဲ့ကြားထဲမှာမျက်စိအကြည်ဆိုတဲ့သဘောတရားလေးရှိတယ်ဟုတ်လားမျက်စိအကြည်ဆိုတဲ့သဘောတရားလေးရှိတယ်အဲ့ဒါလေးကမှတကယ်ရှိတဲ့ယုတ်ဟောရာကြီးပုံမှန်တရားကြီးကယုတ်အစ်စ်မဟုတ်ဘူးတကယ်ရှိတဲ့တရားမဟုတ်ဘူးเนาะအဲ့ဒီသဘောတရားကလေးကမှယုတ်အစ်စ်သူကမှတကယ်မြင်တတ်တဲ့သဘောတရားလေးမျက်စိကမြင်တာလားမျက်စိအကြည်ကမြင်တာလားမျက်စိကြောင့်မြင်တာလားမျက်စိအကြည်ကြောင့်မြင်တာလားမျက်စိအကြည်ကြောင့်မြင်တာเนาะမျက်စိကမြင်တာဆိုရင်မျက်စိကြည့်တာကလေးတုံသွားတဲ့ပျက်စီးသွားတဲ့အချိန်မှာမြင်ရမှာပေါ့မျက်စိကမြင်တာဆိုရင်လေမျက်စိကြည့်တာကလေးတွေပျက်စီးသွားတဲ့ပုံစံတွေမရှိဘူးလားရှိတယ်မျက်စိကမြင်တာဆိုရင်မျက်စိကြည့်တာကလေးပြက်သည်ပြီးစီမပြက်သည်ပြီးစီသူမြင်ရမှာပေါ့အခုကမျက်စိကြည့်တာလဲပြက်ကောမျက်စိကမြင်သေးလားမြင်ပါဘူးအဲ့ဒီကလေးကိုကမျက်စိကြောင့်မြင်တာဟုတ်ရဲ့လားမှန်ပါဘူးဘလူးကြောင့်မြင်တာလဲမျက်စိကြည့်ကြောင်မြင်တာသိလို့မလားတကယ်မြင်တော့မျက်စိကြည့်ကြောင်မြင်တယ်တကယ်မြင်တော့ဘလူကမြင်တာလဲဆိုမြင်စိတ်ကမြင်တာဘလူကမြင်တာတော့မြင်စိတ်ကမြင်ငါမြင်တာဟုတ်ရဲ့လားငါမြင်တာမဟုတ်ဘူးဘလူကမြင်တာလားမြင်စိတ်ကမြင်တာနော်အဲ့ဒီမြင်စိတ်ကလေးကမှတကယ်ရှိတဲ့တရားငါကတကယ်ရှိရဲ့လားငါတကယ်မရှိဘူးနော်ဟောပြီးနှာကြည့်လိုက်တဲ့အခါကျတော့ယောက်ျားကိုမြင်တယ်မိန်းမကိုမြင်တယ်မပြောဘူးလားပြောတကယ်ရှိတဲ့အရာလားတကယ်ရှိတဲ့အရာကတော့ ယောက်ျားပဲလာလားမိန်းမပဲလာလားခွေးလာလားကြက်လာလားတိရိစ္ဆာန်ပဲလာလားဘာပဲလာလားမပြောင်းမလဲဒီပုံစံနဲ့ရှိနေတာကတော့အဆင်းပဲဟုတ်တယ်မလားအဆင်းကိုမြင်တယ်ဆိုတဲ့စကားဒီမှားသေးလားမှ
ား
ပါဘူးလူကမြင်လဲဘာကိုမြင်တာလဲခွေးကိုမြင်လဲကြောင်ကိုမြင်လဲကြက်တွေငှက်တွေမြင်လဲအဆင်းကိုမြင်တာအကြောင်းလဲရှိသေးရလားဒီလိုဆိုဆင်းကိုမြင်တယ်ဆိုတဲ့အခါကမှတကယ်အမှန်စကားလူကိုမြင်တယ်ဆိုတာတကယ်မှန်ရလားဖိုးကိုမြင်တယ်ဆိုတာတကယ်မှန်ရလားဘလူကိုမြင်မှတကယ်မှန်တယ်ခေါ်လဲဟောဒီလိုဆိုတော့မြေစိတ်ကလေးပေါ်တယ်ငါမြင်တာလားသူမြင်တာလားမြေစိတ်ကမြင်တာလားမြင်လိုက်တယ်လူကိုမြင်တာလားဖိုးကိုမြင်တာလားအဆင်းကိုမြင်တာလားအဆင်းဆိုတာတခြားလားယုတ်တရားလားဟောဒီလိုဆိုတော့အစင်းဆိုတဲ့ယောဂမှာတကယ်အရှိတရားမြေစိတ်ဆိုတဲ့တရားကမှာတကယ်အရှိတရားငါဆိုတာတကယ်မရှိဘူးသူဆိုတာတကယ်မရှိဘူးယောက်ျားမိန်းမဆိုတာလည်းတကယ်မရှိဘူးဘုန်းကြီးတို့ယောဂီတွေကကနေ့သဘောပေါက်နေတာကမရှိတဲ့တရားကိုသဘောပေါက်နေတာလားရှိတဲ့တရားသဘောပေါက်ဟမ်ဟုတ်ရလားကနေ့သဘောပေါက်နေတာကလေမရှိတဲ့တရားကိုသဘောပေါက်နေတာလားရှိတဲ့တရားအပေါ်မှာသဘောပေါက်နေတာလားပါတယ်လေပြန်ပြောပါအောင်ရှိတဲ့တရားကလားမရှိတဲ့တရားလားမရှိတဲ့တရားတတိချာချာလောက်ပါနော်လူကမြင်နေဆိုတဲ့ကောကမရှိတာမြင်တာလားရှိတယ်တကယ်မရှိတာမြင်နေတာလားရှိတာမြင်နေတာလားလူကမြင်တယ်လို့ပြောနေတာလေရှိတဲ့တရားလားမရှိတဲ့တရားလားမရှိတဲ့တရားနဲ့ပြောနေတာဟုတ်တယ်မလားငါမြင်တယ်ဆိုတာကောမရှိတဲ့တရားနဲ့ပြောနေတာ။တားရတဲ့သမီးတွေမြင်နေဆိုတာကတော့မရှိတဲ့တရားနဲ့ပြောဒီလိုဆိုပြောမှန်ဟုတ်ရလား။မဟုတ်ဘူး။ပြောနေတဲ့အရာပြောသည်မှန်သောပြောဟုတ်ရလား။မြင်တဲ့အမြင်ကမှန်သောမြင်ဟုတ်ရလား။မှန်သောမြင်မဟုတ်ရင်သစ္စာမြင်လားဒိဋ္ဌိမြင်လား။အော်ဒီလိုဆိုရင်အတော်လေးသဘောပေါက်လာပြီ။နော်။တားကောမြင်တဲ့သမီးကောမြင်နေဆိုဘာမြင်တော့ဒိဋ္ဌိအမြင်လူတွေနဲ့တွေမြမာတွေကောမြင်နေဆိုရင်ဘာမြင်တော့ခွေးတွေကြောင့်နဲ့ငှက်တွေကိုမြင်နေဆိုဘာမြင်တော့အဲ့ဒါဒိဋ္ဌိမြင်ဒီလိုမလားသစ္စာမြင်ဟုတ်ရလားဘယ်လိုမြင်မှသစ္စာမြင်လို့ခေါ်တော့အဲအစင်းဆိုတဲ့ရုပ်ကိုမြင်တယ်ဟုတ်တယ်မလားအစင်းကိုမြင်တယ်ရုပ်ကိုမြင်တယ်နာမ်ကိုမြင်တယ်ရုပ်ကိုသိတယ်နာမ်ကိုသိတယ်အဲ့ဒါမှအမှန်ကိုသိတယ်လို့ခေါ်တယ်နော်အဲ့ဒါကြောင့်မလို့ဘုန်းကြီးတို့မကြပြောပါလေဝိပဿနာဆိုတာကမြင်ယုံမြင်စဉ်မဟုတ်တဲ့အမြင်ကိုမြင်မှဝိပဿနာပါတယ်လေမြင်ယုံမြင်စဉ်မဟုတ်တဲ့အမြင်ကိုမြင်မှဝိပဿနာစကားလေးကနည်းနည်းရှုပ်နေတယ်နော်ပြန်ပြောကြည့်စမ်းမြင်ယုံမြင်စဉ်မဟုတ်တဲ့မြင်ယုံမြင်စဉ်မြင်ကဘာလဲလို့မေးတော့သားကိုကြည့်တော့သားလို့မြင်တယ်သာမြင်ုံမြင်စဉ်မြင်မယ်။ကဘာဥခါကာလတည်းကဒီတိုင်းမြင်လာတာ။ဟုတ်တယ်မလား။သမီးကိုကြည့်တော့ဘုလို့ကိုမြင်တော့ဖဲကိုကြည့်တော့ကြောင်ကိုကြည့်တော့ကြောင်လို့မြင်တယ်။အိမ်ကိုကြည့်တော့အိမ်လို့မြင်တယ်။ဒါမြင်ုံမြင်စဉ်မြင်မို့လား။အဲ့ဒီမြင်ုံမြင်စဉ်မြင်တဲ့မြင်နေသမျှကာလပတ်လုံးဘယ်တော့မှဝိပဿနာမဖြစ်ဘူး။မြင်ုံမြင်စဉ်မြင်တဲ့မြင်နေသမျှကာလပတ်လုံးဘယ်တော့မှအမြင်မှမဖြစ်ဘူး။ဒါဒိဋ္ဌိအမြင်။ဟုတ်တယ်မလား။သစ္စာမြင်မြင်မှန်ဆိုတဲ့ဝိပဿနာအမြင်ဆိုတာကမြင်ရောမြင်စဉ်မဟုတ်တဲ့အမြင်ကိုမြင်အောင်ကြည့်ရမယ်နော်မြင်ရောမြင်စဉ်မဟုတ်တဲ့အမြင်ကိုမြင်အောင်ကြည့်ရမယ်မနေ့ကပြောခဲ့သလိုပေါ့ငရုတ်စိကြည့်ပြီးမှငရုတ်စိကြည့်ရငရုတ်စိလို့သဘောပေါက်ရမှာလားစက်တဲ့သဘောကိုသဘောပေါက်ရမှာလားငရုတ်စိကြည့်လို့ငရုတ်စိလို့သတ်မှတ်ရင်တော့ဒါလူညံ့မယ်မှားတော့မြင်မယ်ဟုတ်တယ်မလားငရုတ်စိကြည့်ပြီးတော့သူရဲ့စက်တဲ့ဂုံတ္တိကိုမြင်အောင်ကြည့်နိုင်မှလူအဲ့ဒါမှတကယ်ပညာရှိနော်အခုလက်ဒီနေရာမှာလူကိုကြည့်တယ်လူလို့မြင်နေရင်ဒါလူညံ့မယ်အဲမြင်ုံမြင်စဉ်မြင်မယ်ဝိပဿနာဖြစ်ပါမလားသစ္စာမြင်ဟုတ်ပါမလားမြင်ုံမြင်စဉ်မဟုတ်တာကအစင်းယုတ်တရားဟုတ်တယ်မလားအဲ့ဒီယုတ်တရားကိုမြင်အောင်ကြည့်နိုင်ရင်တော့အဲ့ဒီယုတ်တရားတွေမြင်ုံမြင်စဉ်မြင်ဟုတ်ရလားမြင်နေချအမြင်ဟုတ်ရလား မဟုတ်ဘူးမြင်နေရမြင်မဟုတ်ဘူးမြင်နေရမြင်ကဘာတော့ပုဂ္ဂိုလ်တတဝငါတရပါယောက်ျားမိန်းမဒါကမြုံမြင်စဉ်မြင်မလားမြုံမြင်စဉ်မြင်မြင်နေတဲ့မြတ်ကာလပါလုံးဘရောမသစ္စာမြင်မဟုတ်ဘူးဝိပဿနာမြင်မဟုတ်ဘူးမြုံမြင်စဉ်မဟုတ်တဲ့အခြင်းကိုမြင်မယ်ရုပ်ကိုမြင်မယ်နာမ်ကိုမြင်မယ်သူကြတာမျက်စိနဲ့ကြည့်ရမလားဉာဏ်နဲ့ကြည့်ရမလားဉာဏ်နဲ့ကြည့်ရမလားဉာဏ်ရှိတဲ့လူမှမြင်တာဉာဏ်မရှိတဲ့လူမှမြင်ဘူးနော်အဲဒီလိုမြုံမြင်စဉ်မဟုတ်တဲ့ယောက်ကိုမြင်မယ်မြုံမြင်စဉ်မဟုတ်တဲ့နာမ်ကိုမြင်မယ်မြုံမြင်စဉ်မဟုတ်တဲ့ဖြစ်တဘောကိုမြင်မယ်မြုံမြင်စဉ်မဟုတ်တဲ့ပြက်တဘောကိုမြင်မယ်အဲဒီလိုမြင်မှဝိပဿနာအဲဒီလိုမြင်မှအမှန်မြင်အဲဒီလိုမြင်မှသစ္စာအမြင်ဟုတ်တယ်မလားအဲဒီလိုမြင်မှသစ္စာအမြင်ဒါကြောင့်မလို့နိဗ္ဗာန်လိုချင်ရင်ဒိဋ္ဌိအမြင်မှားသောအမြင်ကိုမိမိတို့ရဲ့စိတ်ထဲကနေဖယ်ရှင်းပလိုက်ဒိဋ္ဌိမြင်ကိုဖယ်ရှင်းခြင်းတဲ့အခါကျတော့တခြားနည်းနဲ့ဖယ်ရှင်းရမလားမှန်မြင်အောင်ကြိုးစားပြီးဖယ်ရှင်းရမလားအမှန်မှမမြင်ဘဲနဲ့ဘယ်တော့မှမမြင်မဖယ်ရှားနိုင်ဘူးဒါကြောင့်တရားထိုင်နေတာအမှန်မြင်အောင်ကြိုးစားနေတာပြက်ကောင်းပြီဒါဖြင့်လုပ်ငန်းသဘောနဲ့ဖွင့်ပြီးတော့နောက်ဆုံးဒီကုန်းချုပ်ပေးမယ်တရားထိုင်တဲ့အခါကျတော့အမှန်မြင်အောင်ကြိုးစားတယ်ဘလုံးနည်းနဲ့ကြိုးစားတယ်လဲပြီးတော့ကဲထိုင်လိုက်ပါပြီနော်ဘာမင်းဆက်မင်းရောက်လာတဲ့အခါကျတော့အော်တင်မောက်ကနေပူသဘောလေးအေးသဘောလေးအော်ခြေတလုံးလေးကနေထုံတာလေးနာတာလေးကျင်တာလေးမပေါ်ဘူးလားပေါ့နာတယ်ဘလူကနာတော့ဟဲ့ညချမ်းဟလားတကယ်လို့သာခြေတလုံးကနာပါတယ်ဆိုရင်အဲ့ဒါမြင်ရောမြင်စင်အမြင်လို့ခေါ်တယ်ဟုတ်တယ်မလားခြေတော်လေးကနာလာလို့ခြေတော်ကနာပါတယ်လို့မြမိမိစိတ်ထဲမှာစွဲနေရင်အဲ့ဒါမြင်ရောမြင်စဉ်မဟုတ်တဲ့အမြင်လားမြင်ရောမြင်စဉ်အမြင်လားမြင်ရောမြင်စဉ်အမြင်ဆိုရတာသစ္စာအမြင်လားဒိဋ္ဌိအမြင်လားအဲ့ဒီအမြင်မြင်နေရင်နိဗ္ဗာန်မရသေးဘူးဟုတ်တယ်မလားခြေတော်ကနာတယ်ဆိုရင်နိဗ္ဗာန်ရပါမလားဘာအမြင်လဲဒိဋ္ဌိအမြင်ပေါင်ကားကြိုက်တယ်ဆိုနိဗ္ဗာန်ရပါမလားဘာအမြင်မလို့လဲဒိဋ္ဌိအမြင်ဘယ်လိုမလားအဲ့ဒီဒိဋ္ဌိအမြင်ကိုနော်မိမိစိတ်ထဲမှာမပေါ်ဖယ်ထုတ်ပြရမယ်ဘာနဲ့ဖယ်ထုတ်မလဲမြေရောမြင်စဉ်မဟုတ်တဲ့အမြင်သစ္စာအမြင်နဲ့အစားထုတ်ပြရမယ်ဟုတ်တယ်မလားသစ္စာအမြင်နဲ့အစားထုတ်ပြလိုက်တဲ့အခါသစ္စာအမြင်ဆိုတာတခြားမြင်ရမလားယုံနဲ့မြင်ရမလားယုံနာတော့ဒီတိုင်းမြင်လို့မရသေးဘူးဖြစ်သဘောနဲ့ပြက်သဘောဆိုတာပါသေးတယ်နော်ဖြစ်သဘောပြက်သဘောကိုရောက်အောင်ကြည့်မှဖြစ်ပြဘာသိစာလဲဖြစ်သဘောပြက်သဘောကိုရောက်အောင်မကြည့်ရင်ဒုက္ခသစ္စာတွေ့ပြီလို့ခေါ်ပါမလားမခေါ်သေးဘူးဒါကြောင့်မလို့ဖြစ်သဘောပြက်သဘောကိုရောက်အောင်ကြည့်ရမယ်နော်အဲ့ဒီတော့ခြေတော်ကနားတယ်ခြေတော်ကိုကြည့်ရမလားနားတဲ့သဘောလေးကိုကြည့်ရမလားခြေတော်မမြင်စင်းနဲ့ဟုတ်လားပေါင်ကကြိုက်တယ်ပေါင်မြင်ရမလားကြိုက်တဲ့သဘောလေးမြင်ရမလားပေါင်ကကြိုက်နေပါတယ်ဆိုရင်သစ္စာမြင်လားဒိဋ္ဌိမြင်လားကြိုက်တတ်တဲ့သဘောလေးကကြိုက်နေတာပါအဲ့ဒါဆိုရင်ဘာမြင်လဲသစ္စာအမြင်ဒီလိုမလားခြေတော်ကနာတယ်ဆိုရင်ခြေတော်ကနာပါတယ်လို့အဲ့ဒီလိုမျိုးစွဲနေဘာမြင်လဲသစ္စာမြင်လားဒိဋ္ဌိမြင်လားဩခြေတော်ကကြိုက်တာမဟုတ်ဘူးကြိုက်တတ်တဲ့သဘောလေးကကြိုက်နေတာပါဟုတ်တယ်မလားခြေတော်ကကြိုက်တာလားကြိုက်တဲ့သဘောလေးကကြိုက်တာလားဘာဖြစ်လို့ခြေတော်လုံးမပြောတာလဲဩခြေတော်ကသာစရကရှိမှမရှိပဲပဲပုံမန္တရာကြီးကြည့်ပြီးတော့ခိုက်တဲ့ကြည့်ပြီးတော့နာမည်ပေးထားတာပဲဟုတ်တယ်မလားတကယ်တမ်းကျတော့ကြိုက်တဲ့သဘောလေးကကြိုက်နေတာပေါင်ကကြိုက်လဲကြိုက်တဲ့သဘောလေးပဲဒုကကြိုက်လဲကြိုက်တဲ့သဘောလေးပဲလက်ကကြိုက်လဲကြိုက်တဲ့သဘောလေးပဲခါကကြိုက်လဲကြိုက်တဲ့သဘောလေးပဲဒီပေါင်ကခြေလက်တာနေရာကြောင်းရင်ပြောင်းသွားမယ်တက်တဲ့သဘောလေးပြောင်းရလားအဲ့ဒါကြောင့်မလို့သစ္စာပရမတ်လို့ခေါ်တယ်နော်အဲ့ဒီတော့ဒီပေါင်ကခြေလက်ကိုကြည့်မှဆိုလက်ဆက်မတတ်ဘူးဒုက္ခပြောင်းသွားလဲပေါင်ကကြိုက်လာလဲပြောင်းပေါင်ကကြိုက်ပြောင်းသွားလဲခြေစလုံးကကြိုက်လာလဲခြေစလုံးကပြောင်းသွားလဲခါကကြိုက်လာလဲလက်ဆက်မတတ်တော့ဘူးအဲ့ဒီတော့ဘယ်လိုမြင်ရမလဲကြိုက်တဲ့သဘောလေးကကြိုက်နေတာဒီလိုမြင်မှမှန်တယ်ဟုတ်တယ်မလားဘယ်နေရာကပဲကြိုက်ကြိုက်ဘာသဘောကကြိုက်တော့ပဏ္ဏာကပဲနာနာဘလူကနာတာတော့ပဏ္ဏာကကျင်ကျင်ဘလူကကျင်တာတော့အဲအဲ့ဒီလိုဆိုတော့အမှန်ရောက်သွားတာပေါ့နော်အ အဲ့လိုမြင်မှဒိဋ္ဌိအမြင်လားသစ္စာအမြင်လား အဲ့ဒါကြောင့်တရားရှုတယ်တရားရှုတယ်ဆိုတာဒိဋ္ဌိအမြင်နေပြောက်ပြီးတော့သစ္စာအမြင်နေရောက်ရှုနေတာဟုတ်တယ်မလားအာနာပါရဲနာပါရဲနာပါရဲဒီနာမခံခြင်းမဟုတ်ဘူးဆိုရင်တော့ခြေတော့ကိုရှုပလိုက်ပြီဘယ်မှာသစ္စာမြင်ပါမမြင်တော့ဘာဖြစ်လို့မမြင်တော့လို့မေးတဲ့အခါကျတော့သူကတော့ပြတာပဲတက်တက်တဲ့သဘောလေးကသူ့ကိုကြည့်ပါသူ့ကိုကြည့်ပါဆိုပြီးတော့တိုက်ပြီးတော့မပြဘူးလားဗျမကြည့်ချင်ဘူးဆိုပြီးတော့လွှဲပလိုက်တယ်မမြင်တော့ဟုတ်တယ်မလားဘာဖြစ်လို့သူ့ကိုမမြင်တယ်လဲလို့ပြီးတော့ကိုကမြင်နေတာကဒုပေါင်ကခြေလက်ကိုမြင်နေတာလေဒုပေါင်ကခြေလက်ဆိုတော့ပညာဆိုင်ခန့်ကြီးကိုကြော်ပြီးတော့ဘာကိုရောက်အောင်ကြည့်ရမှာလဲပရမတ်ကိုရောက်အောင်ကြည့်ရမှာဘာကိုရောက်အောင်ကြည့်ရမှာလဲပညာကိုကြော်ပြီးတော့ပရမတ်ကိုရောက်အောင်ကြည့်ဘာတယ်လဲဒါပေမဲ့ဘုန်းကြီးတို့ယောဂီတွေကပညာကြီးမှတယ်တောင်းတင်းနေတယ်ပရမတ်ရောက်အောင်မကြည့်ဘူးပညာကြီးတောင်းတင်းတော့ခြေစလုံးကကိုက်တယ်ဒီနာတာငါမခံနိုင်ပါဘူးဆိုပြီးရွှေ့ပလိုက်တော့ပရမတ်စီကိုစိတ်ကမရောက်တော့ဘူးဖြစ်ပရမတ်စီစိတ်မရောက်တဲ့မြတ်ကလာပါလုံးဘယ်တော့မှကဏမပြုတ်ဘူးကဏမပြုတ်တဲ့မြတ်ကလာပါလုံးဘယ်တော့မှတုံညတမဆိုင်ဘူးဘယ်တော့မှတုံညတမဆိုင်ဘူးတုံညတမဆိုင်တဲ့မြတ်ကလာပါလုံးဘယ်တော့မှနိဗ္ဗာန်မရောက်ဘူးဘာလို့လဲလဲပြီးတော့အမှန်မြင်မှမမြင်ပဲကိုဟုတ်တယ်မလားသစ္စာမြင်မှသူမမြင်ပဲကို။ဘာမြင်တဲ့တွေရှိကနေကြားခံနေတော့ဒိဋ္ဌိမြင်နေကြားခံနေတာကိုနော်။အဲ့ဒါကြောင့်မလို့ဒိဋ္ဌိမြင်ကိုမမြင်စေနဲ့။ကြက်ရင်ကြက်တဲ့သဘောလေးပေါအောင်ကြည့်။ဒုဗောင်ကချင်းလည်းမမြင်စေနဲ့။နာရင်နာတဲ့သဘောလေးပေါအောင်ကြည့်။ဒုဗောင်ကချင်းလည်းမမြင်စေနဲ့။ဟုတ်တယ်မလား။ဒါဒုမောဘူးပေါမောဘူးခါမောဘူးဒါကြက်တဲ့သဘောလေးဒါနာတဲ့သဘောလေး။ဟုတ်ပြီကြက်တဲ့သဘောလေးနာတဲ့သဘောလေးမြင်နေရုံနဲ့ကောလုပ်ငန်းကပြီးပြီလား။ဖြစ်သဘောလေးကြည့်ရမယ်။ပြည့်သဘောလေးကြည့်ရမယ်ဒီလိုမလားအဲ့ဒီတော့ဖြည့်ဖြည့်သဘောနဲ့ပြည့်သဘောဖောက်ပြန်တဲ့သဘောနဲ့သိတဲ့သဘောအဲ့ဒီလိုကြည့်တဲ့အခါမှာအဲ့ဒီအသေးထဲမှာပညာလုံးဝမပါစေရဘူးเนาะပညာလုံးဝမပါစေရဘူးဆိုတော့ကဲဖုန်းကြီးတို့ပြောပါမယ်တရားမထိုင်လဲနာတာတော့မသိဘူးလားသိသိနေတာပဲဟုတ်တယ်မလားတရားမထိုင်လဲပဲလေခြေတော်ကနာတယ်မသိဘူးလားသိတရားထိုင်လဲသိတာပဲမထိုင်လဲအဲ့ဒါလည်းအဲ့ဒီနာရာသိအောင်လောင်းနေဝိပဿနာဖြစ်ပြီလားမဖြစ်သေးဘူးပညာစင်မှပရမတ်သက်မြင်မှဝိပဿနာဖြစ်တာဟုတ်တယ်မလားအဲ့ဒါတော့ပညာစင်ပြီးတော့ပရမတ်သက်မြင်အောင်နော်ဒီတိုင်းကြည့်လို့တော့မရဘူးတတိတမာတိနဲ့ကြည့်မှာတတိနဲ့ကြည့်လို့ရှိရင်နာရယ်သဘောလေးကိုတွေ့မယ်တမာတိနဲ့ကြည့်လိုက်တော့ပညာစင်သွားတယ်နော်ပညာစင်သွားတယ်တမာရီလေးနဲ့စိုက်ကြည့်တော့တမာရီဆိုတဲ့သဘောတရားကအာယုံတစ်ခုတည်းကိုစိုက်ကြည့်တာကိုပြောတာနော်တမာရီမပါဘဲနဲ့ဒီတိုင်းပဲသိနေလို့ရှိရင်တမာရီမပါဘဲနာရာလေးကိုသိနေရင်ဒူးတွေပေါင်းနေခါးတွေခြေတွေလက်တွေစီကိုစိတ်မရောက်ဖဲနေလို့ရပါမလားဘာဖြစ်လို့လဲမေးတော့တမာရီမပါလို့ဝိပဿနာရှုတဲ့အခါတမာရီအကောင်းကောင်းလေးနဲ့ရှုတဲ့အခါကျတော့ဒူးစီလည်းစိတ်မရောက်ဘူးပေါင်းစီလည်းစိတ်မရောက်ဘူးခြေစလုံးစီလည်းစိတ်မရောက်ဘူးနာရင်နာရယ်သဘောလေးစီပဲစိတ်ရောက်နေတယ်ကျင်ရင်လည်းဘလို့ပါလို့လဲတမာရီပါလို့အဲ့ဒီတော့နာရာကိုသိတာချင်းအတူတူတမာရီမပါဘဲသိတာနဲ့တမာရီပါပြီးသိတာနဲ့တူပါမလားမတူဘူးနော်တမာရီမပါဘဲသိနေရင်ဒုဗောင်ကခြေလက်ပညာပြောက်ပါမလားတမာရီနဲ့ကြည့်တော့မှဒုဗောင်ကခြေလက်ဆိုတဲ့ပညာပြောက်တယ်ဟုတ်တယ်မလားဘာလို့လဲယောဂီတွေတရားထိုင်နေ10မိနစ်15မိနစ်ဆိုလူတိုင်းနာတာပဲနော်ယောဂီတွေဆိုပိုတော့မှနာသေးတယ်ဒါပေမဲ့တမာရီရှိသလားဆိုတော့မရှိဘူး။တမာရီမရှိဘဲနဲ့ဒုဗောင်ကခြေလက်ပြောင်းဖြောက်ပါဆိုဘယ်တော့မှဖြောက်လို့မရဘူး။ရပါမလား။ဒုဗောင်ကခြေလက်ဆိုတဲ့ပညာမြင့်ပြောက်ချင်ပါတယ်ဆိုရင်ဘာလုပ်ပြရမလဲ။တမာရီလေးလုပ်ပြရမယ်နော်။အဲဒါကြောင့်မလို့တရားရှုတဲ့အခါတမာရီကသိရေးကြည့်တယ်။တမာရီမပါလို့ကတော့ပညာပြောက်ဖို့ကအင်မတန်ခဲယဉ်ပါတယ်။ဟုတ်လား။တမာရီပါမှပညာဖြစ်တာတဲ့။တမာရီမပါရင်တော့ဒိဋ္ဌိအမြင်တွေဝင်နေမှာပဲ။နော်အဲ့ဒါကြောင့်နားတယ်ခြေစလုံးကနားတယ်ပေါင်ကကြိုက်တယ်ဒုကကြိုက်တယ်ဒုပေါင်ကခြေနဲ့အမြင်ပြောင်းအောင်ကြည့်မပြောင်းနိုင်ပါဘူးဆိုရင်ဘလို့အာကိုရမလဲတမာရီအာကိုတမာရီဖြစ်အောင်အရင်ပြန်လို့ဘယ်နေရာမှာလုံးမလဲနာသီးပြားကနေလို့နာသီးပြားကနေပြီးတော့ဝင်လေထွက်လေလေးရှိတော့တမာရီအာကောင်းလာပြီအာကောင်းလာပြီအာကောင်းလာပြီတမာရီအာကောင်းလာသည်နှင့်အမျှဘယ်နေရာကကြိုက်ကြိုက်ဘယ်နေရာကနာနာဘယ်နေရာကကျင်ကျင်သွားကြည့်လိုက်တမာရီနဲ့သာတွေ့ကြည့်ဒုပေါင်ကခြေနဲ့ဘယ်တော့မှမမြင်ဘူးအဲ့ဒါလို့ဆိုရင်ဒုမောင်ကခြေလက်ဆိုတဲ့ဆွဲမှမရှိတော့ဘူးဆိုရင်ဘလောက်ပဲနာနာအဲ့ဒီအနာကိုခံနိုင်သွားတယ်နော် ဘာဖြစ်လို့တော့ဒုဗ္ဗငါချင်းလည်းမဆွဲမှမရှိပဲကိုမခံနိုင်တာဘာဖြစ်လို့မခံရတာတော့ဒုဗ္ဗငါချင်းလည်းဆိုတဲ့ဆွဲရှိလို့မခံနိုင်တာငါဆိုတဲ့ဆွဲရှိလို့မခံနိုင်တာငါဆိုလည်းပြောင်းနေမယ်ဒုဗ္ဗငါချင်းလည်းဆိုတဲ့ဆွဲလည်းပြောင်းနေမယ်ဆိုရင်မခံနိုင်စရာဘာရှိတော့ရှိပါမလားအဲ့ဒီလိုဆိုရင်တော့တမာရီမရှိတဲ့ပုဂ္ဂိုလ်လည်းနာတာပဲတမာရီရှိတဲ့ပုဂ္ဂိုလ်လည်းနာတာပဲဘာကွာတယ်လဲလို့မေးတဲ့အခါကျတော့တမာရီမပါပဲနဲ့နာတာကပြညာမပြောက်ဘူးပုဂ္ဂိုလ်ဆိုတဲ့အမြင်ရောက်နေတဲ့ငါဆိုတဲ့အမြင်ရောက်နေတဲ့ပုဂ္ဂိုလ်တ attva ငါနဲ့ကြည့်တဲ့အခါကျတော့အနာပြောက်ခြင်းနဲ့ဒီစိတ်ကလေးပေါ်လာတာပေါ့နော်တမာရီအားကားကောင်းနဲ့ကြည့်တဲ့အခါကျတော့ပုဂ္ဂိုလ်တ attva အမြင်ရှိသေးလားရှိပါဘူးနာတဲ့သဘောလေးကြည့်နာတဲ့သဘောလေးပဲတွေ့တယ်ပုဂ္ဂိုလ်တ attva မတွေ့တော့ဘူးကျင်တဲ့သဘောလေးကြည့်ကျင်တဲ့သဘောလေးပဲတွေ့တယ်ပုဂ္ဂိုလ်တ attva မတွေ့တော့ဘူးပုဂ္ဂိုလ်တ attva ငါမှမပါတော့ငါပြောက်ခြင်းနဲ့ဆိုတာရှိပါဦးမလားမရှိဘူးနာတာကတော့နာတာပဲဒါပေမဲ့ကြောက်ချင်တယ်ဆိုတဲ့စိတ်မပေါ်တော့ဘူးเนาะအဲဒီလိုရောက်အောင်ကြည့်လိုက်တဲ့အခါကျတော့မှဩဒါလေးကယုတ်ပဲဒါလေးကနံပဲဖောက်ပြနေတာဒါလေးကယုတ်သိတာလေးကနံဒီလိုမလားနာရင်เนาะဖောက်ပြတဲ့နာပြီးတော့ဖောက်ပြတာကယုတ်နာတယ်လို့သိတာကနံကျင်ပြန်တော့လည်းဘယ်လိုတော့ကျင်ပြီးတော့ဖောက်ပြတာကယုတ်ကျင်တယ်လို့သိတာကနံအဲ့လိုလေးများသိလိုက်တော့ဒုဗ္ဗငါချင်းလည်းမပါတော့ဘူးဆိုရင်အဲ့ဒါမြင်ရောမြင်စင်မဟုတ်တဲ့အမြင်ကိုမြင်လိုက်တာပဲအဲ့ဒီမြင်တဲ့ဒိဋ္ဌိမြင်လားသစ္စာမြင်လားအဲ့ဒီအမြင်လေးတွေများများရသွားလို့ရှိရင်ဒါသစ္စာမြင်သစ္စာသိပြီလို့ဒီလိုခေါ်တယ်နော်အဲ့ဒီအမြင်လေးတွေများများရသွားလို့ရှိရင်ဒိဋ္ဌိအမြင်လေးတွေဘယ်လိုဖြစ်မလဲအဲ့တဖြည်းဖြည်းနဲ့ပြတ်ပြတ်ပတ်ပတ်သွားမှာပဲဟုတ်တယ်မလားတဖြည်းဖြည်းနဲ့ပြတ်ပြတ်ပြတ်ပတ်နောက်ဆုံးဒိဋ္ဌိအမြင်လုံးဝစင်ပြီးတော့မိမိခန္ဓာကိုယ်တစ်ခုလုံးဆံများကနေခြေပြားအထိခန္ဓာကိုယ်ပဲကြည်ကြည်ပုဂ္ဂိုလ်တ attva ငါလို့ပြောရတော့တာတစ်ခုမှမရှိဘူးအားလုံးကယုတ်ပဲအားလုံးကနာမဲဘယ်ချိန်ကြည်ကြည်ဘယ်နေရာကြည်ကြည်ယုတ်ပဲနာမဲယုတ်မှတော့ဘာမှမရှိဘူးလို့သိတဲ့အချိန်သောတာပန်ကြသောတာပတိမညာရတာပဲအဲ့ဒီအချိန်ကနိဗ္ဗာန်ရောက်တဲ့အချိန်ပဲဘာဖြစ်လို့လဲမေးတော့ဒိဋ္ဌိအမြင်လုံးဝမရှိတော့ဘူးဒီလိုမလားအဲ့ဒါဖြစ်ရင်နေကောင်းချုပ်လိုက်ပါမယ်နိဗ္ဗာန်ရောက်ဖို့ရာအတွက်အတိကအနှောက်ရှက်ကဘယ်လိုတော့ဒါကြောင့်နိဗ္ဗာန်ရောက်ဖို့ရတဲ့အတိကဘယ်ကိလေသာဖျက်ရှားပြရမှာလဲဒိဋ္ဌိကိလေသာဖျက်ရှားခြင်းပါတယ်ဆိုရင်ဒိဋ္ဌိကိလေသာကိုနော်အစားထိုးရမယ်ဘယ်မြင်နဲ့အစားထိုးရမှာလဲသစ္စာမြင်နဲ့အစားထိုးသစ္စာမြင်နဲ့အစားထိုးခြင်းပါတယ်ဆိုရင်ပညာကိုပြောင်းပရမတ်ရအောင်ကြည့်ပညာကိုကြော်ပြီးတော့ပရမတ်ရအောင်ကြည့်ဘာလဲလဲပညာကိုကြော်ပြီးပရမတ်ရအောင်ကြည့်တဲ့အခါကျတော့တတိကလည်းပါရမယ်တမာရီလည်းပါရမယ်ပညာလည်းပါရမယ်အဲ့ဒါမှပညာပြောက်ပြီးတော့ပရမတ်မြင်ရောက်ပါနော်အဲ့ဒါကြောင့်ပညာမြင်ပြောက်ပြီးတော့ပရမတ်မြင်ရောက်အောင်ကြည်နိုင်လို့ရှိရင်မိမိတို့ရဲ့တန်တမ်းမှအများဆုံးဒုက္ခပေးနေတဲ့ဒိဋ္ဌိမြင်စင်ပါလိမ့်မယ်ဒိဋ္ဌိမြင်ကိစ္စသွားမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဧကံမုတ်ချနိဗ္ဗာန်ရပါလိမ့်မယ်အဲ့ဒါကြောင့်မလို့နိဗ္ဗာန်ရလို့တဲ့ပုဂ္ဂိုလ်တိုင်းဟာတတိတမာရီပညာတရားသုံးပါအားကိုးပြီးတော့ဒိဋ္ဌိအမြင်ပြောင်းပြီးတော့သစ္စာအမြင်ရောက်အောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကဲနာယီစီလို့ဒါရိခေါ်တော့ကြအောင်စို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်တန်တနာတော်မြတ်ကြီးကိုနိလတဖွဲ့တင့်တယ်အောင်ပြည့်စုံဆောက်ရှောက်ထပ်ပနိုင်သောတန်တနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။